Welcome to the Voice of America in Burmese.
ကျမ်းမာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဩဂုတ်လ25ရက်နေ့အင်ကာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျမသင်္ကီထိုက်ပါ
မင်္ဂလာပါရှင်ကျမကခင်မြတ်တပါဒီညပတ်သတင်းတွေကိုကိုအောင်လုံးနဲ့အတူကြီးညာပေးပါပါကျောင်းနိုင်ငံကအစုရှယ်ယာတွေကြောင့်အခုအာရှရဲ့အစုရှယ်ယာဈေးကွက်ဟာဒီကနေ့ထပ်ပြီးထိုးကျသွားပါလေ။တောင်မြောက်ကိုရီးယားနှစ်နိုင်ငံကြားတောင်ကိုရီးယားဘက်ကအတန်းချဲ့ဆင်းတဲ့ဝါရဖြတ်မှုတွေကိုရပ်ဆိုင်းလိုက်ပါပြီ။စင်ကာပူနိုင်ငံမှာတော့2015ရွေးကောက်ပွဲကို6လ September 17ရက်မှာကျင်းပမှာဖြစ်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှတ်သိနေထိုင်
။ဟုတ်ကဲ့ပါရှင်။တနိုင်ငံလုံးအပြည့်အရရဲ့အတွက်တိုင်းရင်းသားလက်နက်ကိုင်တို့နဲ့မြန်မာအစိုးရကြားနောက်ထပ်ဆွေးနွေးဖို့ထပ်ပြီးတော့ညှိနှိုင်းနေကြပါလေ။
ကျမတို့ကတော့ခုလွန်လဆယ်မှာကြက်ကိုပြညစ်တဲ့အချိန်ဖြစ်တယ်ဆောင်းဒါနဲ့ဖက်စလိုကညစ်နိုင်နေတယ်ပဲဖြစ်တယ
်နော်စီဖိုရာစင်ပြောပြခဲ့တာပါရှင်မကြခင်မှာအပြည့်အစုံကိုတင်ပြပေးပါမယ်ဒီနောက်မှာတော့ထိမ့်သိမ့်ခံចောင်းသားတို့ကိုနောက်သတင်းပတ်အတွင်းမှာစီရင်ချက်ချတော့မယ်ဆိုတဲ့အကြောင်းလူခွင့်ရေးချုပ်ဖောက်ခံရမှုတွေအပေါ်တာဝန်ခံဖို့ကချင်အစိုးရနဲ့လက်နက်ကိုင်တပ်တွေကိုတောင်းဆိုနေကြတဲ့အခြေအနေတွေကိုလည်းတင်ပြပေးဖို့ရှိပါတယ်နောက်ပိုင်းမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာနဲ့အင်ကာနီညာချန်ဓာတ်ရိုက်လီလိုက်အစီအစဉ်တို့ကိုလည်းဆွေးနွေးဖို့ရှိပါတယ်အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုအောင်လွင်ဦးတို့ကကြီးညာပေးကြပါအောင်ရှင်
ကျောင်းနိုင်ငံကအစုရှယ်ယာတွေကြောင့်အာရှဈေးကွက်ဟာဒီကနေ့အင်္ဂါနေ့မှလည်းထပ်မံထိုးကျသွားခဲ့ပြီး 9.6 ရာခိုင်နှုန်းနဲ့ဈေးပိတ်သွားပါတယ်။ရှန်ဟိုင်းပင်မညွန်ကိန်းဟာဈေးဖွင့်ချိန်မှာပဲထိုးကျခဲ့တာဖြစ်ပေမဲ့၄ရာခိုင်နှုန်းဝန်းကျင်ကျသွားပြီးတဲ့နောက်မှာအခြေအနေဟာပြန်ပြီးကောင်းခဲ့ပါတယ်။နေကင်းပိုင်းအစုရှယ်ယာဈေးတွေထပ်ပြီးကျခဲ့ချိန်မှာဂျပန်နဲ့ဟောင်ကောင်ဈေးကွက်တွေမှာတော့ထိုးရောက်တာတွေတွေ့ရတယ်လို့ဈေးပြန်ပြီးကောင်းလာတာတွေလည်းရှိခဲ့ပါတယ်။ဂျပန်နေကင်းအညွှန်းကိန်းဟာ၄ရာခိုင်နှုန်းလောက်နဲ့ဈေးပိတ်သွားခဲ့ချိန်မှာဟောင်ကောင်ကဟန်ဆန်ကတော့ဈေးပိတ်ချိန်လောက်မှာဈေးပြန်ပြီးထိန်းနိုင်ခဲ့တာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဗြိတိန်၊ဂျာမနီနဲ့ပြင်သစ်ကအညွှန်းကိန်းတွေကတော့အစောပိုင်းဈေးကွက်မှာ၂ရာခိုင်နှုန်းကျော်လောက်တက်လာတာဖြစ်ပါတယ်။တရုတ်နိုင်ငံရဲ့ဈေးကွက်ကြီးထွားမှုတန့်နေတာနဲ့ပတ်သက်ပြီးစိုးရိမ်မှုတွေကနေတနင်္လာနေ့ကတရုတ်နိုင်ငံမှာ၈ရာခိုင်နှုန်းကျဆင်းခဲ့တာပါဝင်ကမ္ဘာဈေးကွက်ကိုရရေနံဈေးကိုပါကျဆင်းစေခဲ့တာဖြစ်ပါတယ်။တနင်္လာနေ့မှာအမေရိကန်ဈေးကွက်မှာလည်းကျဆင်းခဲ့တာဖြစ်ပြီးဈေးကွက်ဟာတနင်္လာတည်ငြိမ်မှုမရှိဘဲနဲ့ 3.6 ရာခိုင်နှုန်းထက်မနည်းတဲ့ကျဆင်းတဲ့ဈေးပိတ်သွားပါတယ်။ Stock Share ဈေးကွက်ဟာ2009ခုနှစ်ကစပြီး3ဆလောက်တက်လာတာမို့အဓိကပြင်ဆင်မှုတွေလုပ်ဖို့အချိန်တန်နေပြီလို့ကြွမ်းကျင်သူတွေကပြောပါတယ်။အခုလိုပြင်ဆင်မှုတွေလုပ်တာနဲ့ပတ်သက်ပြီးရင်းနှီးမြှုပ်နှံသူတွေဘက်ကစိုးရိမ်စိတ်ပူကြပေမဲ့ကောင်းမွန်တဲ့ပြောင်းလဲရေးလုပ်တာဟာငွေဖောင်းပွန်မှုတိတ်များတဲ့အတွက်အစုရှယ်ယာဈေးတွေကမောက်ကမောက်ဖြစ်လာတာကိုတားဆီးရမှာအထောက်အကူဖြစ်စေမယ်လို့စီးပွားရေးကြွမ်းကျင်သူတွေကပြောပါတယ်။မနေ့ကလူသုံးကုန်ဈေးအများပြားကျဆင်းခဲ့ပြီးရေနံဈေးကလည်း6နှစ်ကျော်ကာလအတွင်းမှာအနည်းဆုံးဈေးကိုကျဆင်းခဲ့တာဖြစ်ပါတယ်။လူသုံးကုန်ပစ္စည်းပင်မဈေးကွက်ကနှစ်ပေါင်းများစွာပဲတရုတ်နိုင်ငံပေါ်မှီခိုနေရတာပါ
။ကိုရီးယားကျွမ်းဆန်မှာခုနောက်ဆုံးကြုံတွေ့နေရတဲ့တင်းမာမှုတွေကိုရှော့ချနိုင်မှုသဘောတူညီချက်စိတ်ပိုင်းအနေနဲ့မြောက်ကိုရီးယားဘက်ကတောင်ကိုရီးယားကဝါရဖြန့်အထံလွှင့်ချက်တွေကိုဒီကနေ့မှာပဲရက်ဆိုင်လိုက်ပါတယ်။ပြန်လည်နေနဲ့မြောက်ကိုရီးယားကလည်းမကြောက်ရင်တုန်းကတောင်ကိုရီးယားစစ်သားနှစ်ယောက်ကိုလက်အင်ကာချွတ်တက်ခဲ့ရတဲ့မြေမြုံမိုင်းပောက်ကွဲမှုနဲ့ပတ်သက်လို့စိတ်မကောင်းဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။စစ်ပညာရေးစာချုပ်နဲ့ကိုရီးယားစစ်ပွဲအဆုံးသတ်ခဲ့တာ62နှစ်အကြာမှာနှစ်ဖက်ကြားဆက်ဆံရေးတွေတိုးတက်အောင်လုပ်ဖို့ကြိုးပမ်းတဲ့အနေနဲ့တောင်ကိုရီးယားနိုင်ငံဆိုးမျိုးရမှာဖြစ်ဖြစ်မြောက်ကိုရီးယားနိုင်ငံပျော်ရွှမ်းမှာဖြစ်ဖြစ်မကြောက်ရင်ဆွေးနွေးမှုတွေစတင်မှုသဘောတူညီမှုရရှိထားတယ်လို့လည်းတောင်ကိုရီးယားသမ္မတရဲ့လုံခြုံရေးအချံပေးပုဂ္ဂိုလ်ကင်ကွန်ဂျင်းကပြောဆိုခဲ့ပါတယ်။စီကလာမှာနှစ်ဖက်ကြားကွဲကွာသွားတဲ့မိသားစုတွေပြန်လည်တွေ့ဆုံမှုတွေကိုလည်းစက်တင်ဘာလမှာစတင်မှာဖြစ်တဲ့အကြောင်းနှစ်ဖက်တာဝန်ရှိသူတွေပြောဆိုထားကြတာပါ။တောင်ကိုရီးယားရဲ့အဓိကမဟာမိတ်ဖြစ်တဲ့အမေရိကန်ပြည်ထောင်စုကတော့သဘောတူညီချက်ကိုကြိုဆိုလိုက်တယ်လို့ကိုရီးယားကျွမ်းဆွေမှာတင်းမာမှုတွေရောပါဖို့မျှော်လင့်ကြောင်းလည်းပြောဆိုခဲ့ပါတယ်။သဘောတူညီချက်မရခင်မှာပဲတောင်ကိုရီးယားသမ္မတပတ်ကုံရဲကတော့နေဆက်ဒေတာကဝါရဖြန့်အတန်လွင့်ချက်တွေမရဆိုင်ခင်စစ်သားနှစ်ယောက်ဒဏ်ရာရခဲ့တဲ့ဖြစ်ရအတွက်မြောက်ကိုရီးယားအနေနဲ့တောင်းပန်ဖို့တောင်းဆိုခဲ့တာပါ။မြောက်ကိုရီးယားကတော့မြေမြုံမုံပောက်ကွဲမှုအတွက်တာဝန်မရှိဘူးဆိုပြီးအစိုးရမှကတည်းကငြင်းဆန်ထားပါတယ်။
Singapore Sua ga September la setya ni ma athwe re yue kaw pwe chin pa me lo dikini inga ni ma chin nya lai par in aku chin pa me yue kaw pwe ha 2050 ja Singapore nangai ye muwara chat mat mu ko so mo tha de let shi ana ya pidu lou sha mu party PAP atwe san tat pwe de khu phit la me lo myo lin ni ja par in march la dong ga be PAP party thu rong khe tu atet 62 ni shi bi phit de Singapore nangai ye parama song win ji chou Lee Kuan Yew kwe lun twa khe da ba PAP party ha let shi lhot daw ga amat niya 89 niya de ma niya 80 ko ya tha par in 2012 khu ni dong ga chin pa khe de thwe
ရွေးကောက်ပွဲမှာမဲအားလုံးရဲ့60%ရာနှုန်းကိုရခဲ့တာဖြစ်ပြီးဒါဟာရွေးကောက်ပွဲတွေထဲမှာအနည်းဆုံးရခဲ့တာဖြစ်တယ်လို့အဲ့ဒီချိန်ကစပြီးနောက်ပိုင်းကျင်းပခဲ့တဲ့ဂျာဖြတ်ရွေးကောက်ပွဲနှစ်ခုမှာပါရှုံးနေခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံကမှာဆေးရဆွေးမှုတွေကျူးလွန်ခဲ့တယ်လို့ဆွတ်ဆွဲထားတဲ့ကုလသမဂ္ဂရဲ့အစီရင်ခံစာနဲ့ပတ်သက်လို့အခြေတင်ဆွေးနွေးမှုတွေ ဆွေးနွေးနိုင်မှုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနအရှတိုက်တောင်ပိုင်းနဲ့အလဲပိုင်းဒေသဆိုင်ရာလက်ထောက်ဝန်ကြီးနီရှာဘဲဆွဲလူခွင့်ရင်းနဲ့လူသမားရေးရဲ့လက်ထောက်ဝန်ကြီးတွန်မလဲနော့စကီတို့ဟာတရုတ်လင်ကန်နိုင်ငံရဲ့ဝန်ကြီးနဲ့တွေ့ဆုံခဲ့တာပါ။တရုတ်လင်ကန်နိုင်ငံမှာနိုင်ငံရေးစီးပွားရေးလူခွင့်ရေးအခြေအနေတိုးတက်မှုရှိစေဖို့သမ္မတသစ်မတေယာပလာစီရီစနာအစိုးရရဲ့ရည်မှန်းချက်တစ်စိတ်တစ်ပိုင်းဖြစ်နေပြန်လည်တင်ပြရေးတရားဥပဒေစိုးမိုးကိစ္စတွေကိုဆွေးနွေးဖြစ်တယ်လို့လည်းတရုတ်လင်ကန်နိုင်ငံရဲ့ဝန်ကြီးကတွေ့ဆုံမှုအပြီးတင်းတောက်တွေကိုပြောကြားခဲ့ပါတယ်။တရုတ်လင်ကန်နိုင်ငံမှာဒီမိုကရေစီရဲ့ပြန်လည်တင်ပြရေးအုတ်ချက်မှုကောင်ပေါ်ထွန်းရင်းနဲ့အားရလိုက်စားမှုတိုက်ဖြစ်ရေးကိစ္စတွေကိုတစဲမမတ်ကြိုးပမ်းနေရတယ်ရှိရဆိုပြီးတော့လေအမေရိကန်အစိုးရတမန်ပစ်ဆွဲကအတိအမှတ်ပြပြောကြားခဲ့တာပါတရုတ်လင်ကန်နိုင်ငံမှာစစ်တပ်ကကျူးလွန်ခဲ့တယ်လို့ဆွဆွဲထားတဲ့လူခွင့်ရေးချုပ်ပေါင်းမှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့တရုတ်လင်ကန်နိုင်ငံကလူခွင့်ရေးဖွဲ့ရဲ့တိုက်တွန်းချက်တွေကိုသမ္မတဟောင်းမန်ဒရာရချက်ပက္ဆာကလိုက်နာဖို့ပြစ်ခတ်ခဲ့ပြီးနောက်မှာပဲအမေရိကန်ကဦးဆောင်ပြီးပြည်ရဲ့နဲ့မက်လာတဲ့ကုလသမဂ္ဂမှာဆုံးဖြတ်ချက်တွေချမှတ်ထားပါတယ်
အမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေအမေရိကန်တန်ကအညာဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။စပိန်နဲ့မော်ရိုကိုအာဏာပိုင်တွေဟာဒီကနေ့အင်ကာနီမှာလူ14ဦးကိုဖမ်းဆီးလိုက်ပြီးဒီလူတွေဟာအီရန်နဲ့ဆီးရီးယားမှာရှိတဲ့ IS Islam သွေးကြော်တွေနဲ့ပူးပေါင်းတိုက်ခိုက်ဖို့အတွက်လူသစ်စုဆောင်းနေတဲ့ကွန်ရက်ထဲမှာပါဝင်တယ်လို့ပြောပါတယ်။စပိန်နိုင်ငံမက်ဒရစ်တောင်ဘက်ကဆန်မာတင်ဒီလာဗီဂါနဲ့မော်ရိုကိုမြောက်ပိုင်းကနေရာ၅နေရာဖြစ်တဲ့ကာဆာဘလန်ကာ၊ဖက်စ်၊နာဒေါ်အယ်ဟိုစီမာနဲ့ဒူရစ်တို့မှာဖမ်းဆီးမှုတွေလုပ်ခဲ့တယ်လို့စပိန်ပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်။ဒါပေမဲ့ဘာကြောင့်ဖမ်းရလဲဆိုတာနဲ့ဖမ်းဆီးတာနဲ့ပတ်သက်တဲ့အသေးစိတ်အချက်လက်တွေကိုတော့ထုတ်မပြောပါဘူး။စပိန်အစိုးရကမကြခင်နှစ်တွေအတွင်းစစ်သွေးကြောလို့တန်လျက်ရှိသူဒါဇင်းနဲ့ချီပြီးဖမ်းဆီးခဲ့တာပါ။ဒီထဲမှာစပိန်နိုင်ငံထဲမှာရှိတဲ့အဲစစ်သွေးကြောအဖွဲ့အတွက်ဝါဒဖြန့်မှုတွေလုပ်နေတယ်ဆိုပြီးမတ်လတုန်းကဖမ်းဆီးခဲ့သူ၈ဦးလည်းပါဝင်တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့နှစ်ထဲအမေရိကန်ဥဆောင်တဲ့မဟာမိတ်တွေရဲ့အဲစစ်သွေးကြောတွေကို၄ချောင်းတိုက်ခတ်မှုတွေလုပ်ဆောင်ရမှာစပိန်စစ်တပ်ကလည်းပါဝင်ခဲ့ပါတယ်။စပိန်ပါဝင်တဲ့ဥရောပသမဂ္ဂနဲ့မော်ရိုကိုနိုင်ငံအဖွဲ့ဝင်ဖြစ်နေပါတဲ့အာရဗ်အဖွဲ့ချုပ်တို့ဟာအကြမ်းဖက်မှုတိုက်ဖျက်အစီအစဉ်ချက်ကိုဇန်နဝါရီလကစတင်ခဲ့တာဖြစ်ပြီးအကြမ်းဖက်သမားလို့တန်လျက်ရှိသူတွေနဲ့ဖြစ်ပွားလာနိုင်ခြေရှိတဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးအချက်လက်တွေကိုမျှဝေနေကြတာဖြစ်ပါတယ်
။ချက်စီယိုတွေမျက်ရည်ယိုပုံးတွေချင်းချောက်မှုတွေအစားအစာရေနဲ့ခေါလုံစရာနေရာတွေမလုံမလောက်ဖြစ်နေတဲ့အခြေအနေတွေကဒုက္ခတွေနဲ့ရွှေ့ပြောင်းနေတဲ့သူတွေကိုဟန်တားနိုင်မှာမဟုတ်တဲ့အကြောင်းကုလသမဂ္ဂလူခွင့်ရေးချင်းကျင်သူတွေကပြောဆိုလိုက်ပါတယ်။နေဆက်ဒေသတွေကိုပိတ်လိုက်တာမျိုးမဟုတ်ဘဲနဲ့ထိန်းချုပ်ထားကြဖို့ရွှေ့ပြောင်းနေတဲ့သူတွေကိုစန့်ကျင်တဲ့သဘောထားတွေကိုတိုက်ဖြတ်သွားဖို့ရွှေ့ပြောင်းနေတဲ့သူတွေနဲ့ခေါလုံခွင့်ရဖို့ကြိုးပမ်းသူတွေတွာလာလို့ရှာခွင့်ရစေဖို့နဲ့အလုပ်ကံရရှိပြီးအခြေချဖြစ်အောင်ဥရောပသမဂ္ဂ EU ဖွဲ့ဝင်နိုင်ငံတွေစောင့်ကြဖို့လိုတဲ့အကြောင်းကုလသမဂ္ဂနဲ့ရှိပြောင်းနေတဲ့သူများဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားဖရန်ဆွာခရစ်ပါကပြောဆိုခဲ့တာပါ EU နဲ့ပေါ်ဝင်နိုင်ငံတွေရဲ့စာအုပ်ချက်တွေကလက်တွေ့အလုပ်ဖြစ်နေတယ်ဆိုပြီးဟန်ဆောင်မနီရဖို့နဲ့ရှိပြောင်းဝင်ရောက်သူတွေဥရောပမှာလာရောက်နေထိုင်နေကြအောင်မှသာဖြစ်တဲ့အကြောင်းလဲဒီနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာအထူးကိုယ်စားကပြောကြားခဲ့တာပါဥရောပတာဝန်ရှိသူတွေအနေနဲ့လူမောင်ခုံမှုတွေကိုတံပြန်နေနေမှုစီးရီးယားနဲ့အရီထရီးယားတို့လိုတိုင်းပြည်တွေကအကြမ်းဖက်မှုတွေနဲ့ဖိနှိပ်မှုတွေကထွက်ပြေးလာတဲ့ဒုက္ခတွေအတွက်အခြေချနေထိုင်နိုင်ရေးကြီးမားတဲ့အစီအစဉ်တစ်ယောက်ကိုဖန်တီးသွားဖို့လဲကုလသမဂ္ဂထူးခိုးစရာကတိုက်တွန်းသွားပါတယ်
နိုင်ဂျီးရီးယားနိုင်ငံအရှိမြောက်ပိုင်းကဒါမာတူရုမြို့ကဘတ်စကာကိတ်ရဲ့ဝင်ပေါက်နေရာမှာအသေးကန်ဘုံခွက်သူအမျိုးသမီးတူကဘုံဖောက်ခွဲခဲ့တဲ့အတွက်အနည်းဆုံး9ဦးသေဆုံးခဲ့ရတယ်လို့ရဲတွေကပြောပါတယ်။အင်ကနေမနေ့ဆော့ဆော့ဖြစ်ပေါ်တဲ့ဒီဘုံပေါက်ကွဲမှုကြောင့်ဒဏ်ရာရသူက28ဦးတည်းမနေ့ရှိနေပါတယ်။ဘယ်ဖွဲ့စည်းကနေတိုက်ခဲ့တယ်ဆိုတာမသိရသေးပေမဲ့မကြသေးခင်ကပဲဒေသရင်းဘုံဖောက်ခွဲမှုတွေမှာဘိုကိုဟာရမ်အကြမ်းဖက်ဖွဲ့ကမင်းကလေးငယ်တွေနဲ့အမျိုးသမီးတွေကိုအုံချခဲ့တာမို့သူတို့ဖွဲ့ကနေပြန်ပြီးဆွဲထားသူတွေကိုအခုလိုဘုံခွဲခိုင်းနေမှာကိုစိုးရိမ်မှုတွေတိုးလာနေတာပါဘိုကိုဟာရမ်အဖွဲ့ကပြီးခဲ့တဲ့နှစ်တုန်းကအရှိမျောက်ဖက်ကမြို့ငယ်ကလေးတစ်မြို့မှာကျောင်းသူလေး300နီးပါးကိုပြန်ပြီးဆွဲခဲ့တာဖြစ်ပြီးအဲ့ဒီထက်က200ကျော်အခုထိပျောက်ဆုံးနေဆဲဖြစ်ပါတယ်ဘိုကိုဟာရမ်အဖွဲ့ကIS Islam စစ်တွေးကြအဖွဲ့ကိုတစ်ဆာခံမယ်လို့မကြသေးခင်ကပဲကတိပေးခဲ့တဲ့အဖွဲ့ပါသူတို့ဖွဲ့ကနိုင်ဂျီးရီးယားမြောက်ပိုင်းမှာ Islam ဥပဒေနဲ့ပြဋ္ဌာန်းအုပ်ချုပ်ဖို့တောင်းဆိုနေတာဖြစ်ပြီးအခုထိသူတို့တပ်ဖြတ်ခဲ့တဲ့နိုင်ဂျီးရီးယားနိုင်ငံသားက1000ကျော်နေပါပြီနိုင်ဂျီးရီးယားသမ္မတမူဟာမာဒူဘူဟာရီကဘိုကိုဟာရမ်တွေကို၃လအတွင်းမှာပဲအပြတ်နှိမ်နှင်းမှုအတွက်အမိန့်ပေးထားပါတယ်
အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီတွင်သမ္မတလောင်းဖြစ်လက်ရှိဦးဆောင်နေတဲ့ဟီလာရီကလင်တန်ကိုယှဉ်ပြိုင်မှုစဉ်းစားနေတဲ့ဒုသမ္မတဂျိုးဘိုင်ဒန်ရဲ့နိုင်ငံရေးအစဉ်အလာတွေနဲ့အတွေ့အကြုံတွေကိုသမ္မတအင်ပြူရောကမနေ့တုန်းကပဲချီချူးပြောဆိုလိုက်ပါတယ်ဒုသမ္မတဘိုင်ဒန်ကတော့2016သမ္မတရွေးပွဲမှာဝင်မယ်မဝင်ဘူးဆိုတာကိုစက်တင်ဘာလမှာဆုံးဖြတ်မယ်ဆိုပြီးဒီနေ့ဆက်မိုက်မှာပြောဆိုထားတာပါနိုင်ငံခြားရေးဝန်ကြီးဟောင်းကလင်တန်အနေနဲ့သူတောင်းယူထားစဉ်ကာလမှာကိုပိုင်အီးမေးဆာဗာကနေအလုပ်တွေအီးမေးတွေကိုပေးဖို့အသုံးပြုခဲ့တဲ့ကိစ္စနဲ့ပတ်သက်လို့မေးခွန်းထုတ်ခံနေရတာကိုဖြေရှင်းနေရတဲ့အချိန်မှာပဲဒုသမ္မတရဲ့ဆုံးဖြတ်ချက်ထွက်ပေါ်လာမှာလည်းဖြစ်ပါတယ်အင်ဂျီရိုရဲ့ပြောခွင့်ရပုဂ္ဂိုလ်ဂျော့ရှ်အာနက်စ်ကတော့လွန်ခဲ့တဲ့9နှစ်ကဒုသမ္မတအဖြစ်ခံထားခဲ့တဲ့ဆုံးဖြတ်ချက်ဟာနိုင်ငံရေးအရာအမှန်ကန်ဆုံးဆုံးဖြတ်ချက်တစ်ခုဖြစ်ခဲ့တဲ့အကြောင်းသမ္မတဘိုဘာမှာရည်ညွှန်းပြောဆိုထားတဲ့အတွက်ဒုသမ္မတအနေနဲ့ထိတ်တန့်တာဝန်ယူနိုင်စွမ်းရှိတဲ့အရေးချင်းပေါ်မှာသမ္မတရဲ့သဘောထားကိုသိနိုင်တဲ့အကြောင်းမနေ့ကတော့ပဲသတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားခဲ့တာပါဒီမိုကရက်တစ်ပါတီကနေသမ္မတလောင်းအဖြစ်ရှင်ပြိုင်မဲ့တက်လက်တော်မတ်ဘာနီဆန်ဒါစ်ကတော့ဒုသမ္မတရှင်မို့မလို့တဲ့ပြန်ပြတ်တူဖြစ်လာနိုင်တယ်လို့မှတ်ချက်ပေးခဲ့ပါတယ်ဒါမှမဟုတ်ဒုသမ္မတဘိုင်ဒန်ဟာအရင်ကသမ္မတလောင်းအဖြစ်နှစ်ချိန်ဝင်ရောက်ရှင်ပြိုင်ခဲ့ပူပြီးနှစ်ချိန်စလုံးမှာလည်းအကြီးအကျယ်ရှုံ့နေခဲ့တာပါသမ္မတဥပမာကတော့ဒုသမ္မတဘိုင်ဒန်နဲ့နိုင်ငံခြားရေးဝန်ကြီးဟောင်းကလင်တန်တို့ကိုမကြာခဏဆိုသလိုချီချူးပြောဆိုလို့ရှိပေမဲ့သူ့နေရာမှာဘယ်သူစက္ကန့်တင်နေဆိုတာမျိုးကိုတော့အတိအကျထောက်ခံပြောဆိုထားတာမျိုးတော့မရှိသေးပါဘူ
းထိတ်တန့်ရသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုအောင်လွင်ဦးတို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျမတို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအတန်လွှင့်နေတဲ့အချိန်ညက်ဒီပိုင်းနဲ့ထဲထိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်အခုကတော့သတင်းဆောင်မတွေကိုတင်ပြပေးတင်ပါတယ် NCA လို့ခေါ်တဲ့တနိုင်ငံလုံးအဖြစ်ရစာချုပ်လက်မှတ်ရေးထိုးရေးကိစ္စမှာတိုင်းဒေသအလုံးစုံပါဝင်နိုင်ရေးအတွက်မြန်မာအစိုးရနဲ့တိုင်းဒေသအစင်းမြင့်ကိုယ်စားလှယ်အဖွဲ့ SD တို့တိုင်းရင်းသားခေါင်းဆောင်တို့ကြားတွေ့ဆုံမဲ့ညက်ကိုညှိနှိုင်းနေစေဖြစ်တယ်လို့တိုင်းရင်းသားခေါင်းဆောင်တွေကပြောပါတယ်အလုံးစုံပါဝင်မှသာ NCA လက်မှတ်ရေးထိုးမှုကိုမြန်မာအစိုးရဘက်ကနေလက်ခံမှုမရေရာသေးတဲ့အခြေအနေမှာရှိနေသေးတယ်လို့တိုင်းရင်းသားအဖွဲ့တွေအနေနဲ့လက်တွေ့ချဖြစ်နိုင်ချေနီးလန်းနဲ့ဆက်လက်ညှိနှိုင်းသွားမယ်လို့လည်း SD အဖွဲ့ရဲ့ခေါင်းဆောင်တို့ကပြောပါတယ်ဒီအခြေအနေတွေကိုတော့ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါတိုင်းဒါစိတ်မြင့်ကိုယ်စားလှယ်ဖွဲ့ SD နဲ့တိုင်းဒါခေါင်းဆောင်တို့ကနေ NCA လက်မှတ်ရေးထိုးရေးကိစ္စနဲ့ပတ်သက်ပြီးမြန်မာဆိုရနဲ့တွေ့ဆုံမှုနှစ်ရက်ကိုနှစ်ဖက်ဖွဲ့တွေကနေညှိနှိုင်းနေစေလို့ SD ဖွဲ့ခေါင်းဆောင်နော်စီဖိုးရာစိန်ကခုလိုပြောပါတယ
်ကျမတို့ကတော့ခုလွန်လဆယ်မှာရက်ကိုပြန်ညှိတဲ့အချိန်ဖြစ်တယ်ဆောင်းဒါနှစ်ဖက်လုံးကညှိနှိုင်းနေစေပဲဖြစ်တယ်ကျမတို့ proposal တဲ့ကနေအဆိုရကတော့သူတို့ proposal အဲ့ဒါကတော့မကန့်ညင်သေးဘူးပေါ့လေအဲ့ဒါနဲ့ကျမတို့ပြန်ညှိနေစေပဲဖြစ်တယ်
ဩဂုတ်လ23ရက်နေ့ကနေ24ရက်နေ့ထိထိုင်းနိုင်ငံမှာကျင်းပခဲ့တဲ့တိုင်းရင်းသားစိတ်မြင့်ကိုယ်စားလှယ်ဖွဲ့ SD နဲ့တိုင်းရင်းသားခေါင်းဆောင်တို့ထိပ်တီးအစည်းအဝေးကနေ NCA ပြည်ရစာချုပ်လက်မှတ်ရေးထိုးရေးကိစ္စမှာတိုင်းရင်းသားအလုံးစုံပါဝင်နိုင်ရေးမူအတွက်မြန်မာဆိုရနဲ့ဆက်လက်ညှိနှိုင်းသွားဖို့ဆုံးဖြတ်ခဲ့ကြတာပါမြန်မာဆိုရအနေနဲ့ကတော့တနင်္ဂနွေလို့ပြည်ခတ်ရက်စက်ရေးဆိုင်ရာသဘောတူညီစာချုပ် NCA လက်မှတ်ရေးထိုးဖို့အတွက်တိုင်းဒေသလက်နက်ကင်ဖွဲ့20ဖွဲ့အနက်ကအစိမ့်မြညှိနှိုင်းရေးကိုယ်စားလှယ် SD ဖွဲ့ဝင်15ဖွဲ့ကသာဖိတ်ခေါ်တာဖြစ်ပြီးဂျန်တဲ့ဖွဲ့တွေကတော့ဖိတ်ခေါ်ခြင်းမရှိခဲ့ပါဘူးတိုင်းဒေသဖွဲ့တွေလူလာတဲ့အလုံးစုံပါဝင်မှ NCA လက်မှတ်ရေးထိုးရေးမူကိုမြန်မာဆိုရဘက်ကနေလက်ခံဖို့ကတော့မရေရာသေးတဲ့အခြေအနေမှာရှိနေတဲ့အတွက်တိုင်းဒေသဖွဲ့တွေအနေနဲ့လက်တွဲကြတဲ့ဖြစ်နိုင်ခြေနည်းလမ်းနဲ့ဆက်လက်ညှိနှိုင်းသွားမယ်လို့လည်းSD ဖွဲ့ခေါင်းဆောင်နော်စီဖိုးရာစင်ကအခုလိုဆက်ပြောပါတယ
်။နီလာရှာပြီးတော့ the first law ကသဘောတူနေ the first law ကလက်ခံတဲ့အခြေအနေပေါ့။ဟ ောက်မှာဖက်လက်နဲ့နိုင်ငံဖြစ်တယ်လက်တွေ့ကနေလာရှာပြီးတော့ကောင်းဆိုဘလို့ရှိမင်းနဲ့ဆိုတာကတော့ကျွန်မတို့တာကိုဆက်လက်ပြီးတော့ဆင်းနေလို့ဖြစ်တယ်
သမရဦးသိန်းစိန်ဦးဆောင်တဲ့မြန်မာဆွေရဖွဲ့နဲ့တွေ့ဆုံဖို့ကတော့အစိမ်းမြင့်ညင်နိုင်ရေးကိုစလေ SC ဖွဲ့ခေါင်းဆောင်ဖြစ်တဲ့နော်စီဖိုရာစိန်တောက်တာလကြာဦးပူးစိန်ကျုံတို့ပါဝင်မှာဖြစ်တယ်လို့အင်အားကြီးဖွဲ့ငါးဖွဲ့မှာတော့ကချင်လွတ်လပ်ရေးဖွဲ့ KNU ဒုဥက္ကဋ္ဌဗိုလ်ချုပ်ကြီးအမ်ပန်လာမုံမြင့်တဲ့ပါတီဥက္ကဋ္ဌနိုင်ထွန်းမွန် KNPP ကရင်နေမျိုးရာတိုးတက်ရေးပါတီဥက္ကဋ္ဌအေပဲတွိမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA နိုင်ကဗိုလ်ချုပ်စစ်ထင်ကရင်မျိုးရာစီယုံကံယူဥက္ကဋ္ဌမူသူစေဖို့တို့ပါဝင်တွေ့ဆုံသွားမှာဖြစ်ပါတယ်။တိုင်းရင်းသားတွေအနေနဲ့ကတော့အလုံးစုံပါဝင်မှ NCA လက်မှတ်ရေးထိုးရေးမူကိုလှူလာပေမဲ့လည်းမြမတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့ကတော့ NCA လက်မှတ်ရေးထိုးပြီးရင်လက်နက်ဖြုတ်သိမ်းသွားမယ်ဆိုပြီးမြမနိုင်ငံဆိုင်ရာပြည်ထောင်စုတမတ် Andrew Patrick နဲ့ပြီးခဲ့တဲ့ရက်ပိုင်းတုန်းကနေပြည်တော်မှာတွေ့ဆုံရမှာပြောဆိုခဲ့တယ်လို့မနေ့ကလည်းမြမနိုင်ငံစာနယ်ဇင်းကောင်စီယာယီဖွဲ့နဲ့တွေ့ဆုံမှုမှာလည်းလက်ရှိတိုက်ပွဲဖြစ်ပွားနေတဲ့တောင်းပလောင်တပ်ဖွဲ့၊ကိုကန့်တပ်ဖွဲ့၊ရခိုင်တပ်မတော်စတဲ့အဖွဲ့တွေအနေနဲ့လက်နက်ချဖို့ကတာပြောဆိုမှုတွေရှိခဲ့ပါတယ်။အခုလိုကာကွယ်ရေးဦးစီးချုပ်ရဲ့သဘောထားပြောဆိုချက်ပေါ်မှာ UNSC ခေါင်းဆောင်သူဖြစ်သူဘူမူကြီးခွန်ဥက္ကာကအခုလိုသုံးသပ်ပြောဆိုပါတယ
်။အခု NCA မှာကတိကိုထားပြီးတော့လက်မှတ်ထိုးတာမလုပ်မချင်းကတော့ကာကွယ်ဦးစီးချုပ်ကတော့ပြောချင်တာပြောလို့ရတာပေါ့။ NCA မှာတရားဝင်နှစ်ဖက်ကတိကိုထားတဲ့စာချုပ်ချုပ်ပြီးရင်တော့ဒီလိုဒီပြောဖို့ခက်ချင်ခက်သွားနိုင်တာပေါ့သူတို့။တော့ကျတော့ပါစာချုပ်မှမရှိသေးတော့သူပြောနိုင်တယ်လေဒါတော့ကျွန်တော်တို့သဘောထားပြီးလို့မရဘူးလေအဲစာချုပ်ထိုးပြီးရင်တော့စာချုပ်ကပြန်ဆောင်ချက်များနဲ့အညီဟာလာဒီရန်လိုမှုဟာလာဒီမို့ကြံနာပေါ်စဉ်ကျန်ဟာတွေကိုတော့မပြောသေးဘူးဆိုတော့ကျွန်တော်တို့ကစာချုပ်ထိုးပြီးမှစာချုပ်ထဲမှာကတိကိုအလုပ်ပြီးမှတစ်ဖက်နဲ့တစ်ဖက်ဒီပါတနာတွေဖြစ်လာတဲ့အခါကျမှဒါတွေကမပြောသေးဘူးပြောတဲ့နယ်ဆိုတာကျွန်တော်ဝေဖန်လို့ရတာ
မြန်မာဆိုရအနေနဲ့လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့တောင်းမလောင်တပ်ဖွဲ့ကိုကန့်တပ်ဖွဲ့ရခိုင်တပ်မတော်စတဲ့အဖွဲ့တွေနဲ့လက်မှတ်ရေးသူဖို့လက်မခံသေးတဲ့အခြေအနေမှာရှိနေပါတယ်။တိုင်းရင်းသားစိတ်မြင့်ညှိနှိုင်းရေးဖွဲ့နဲ့ UPWC ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီအဖွဲ့တို့အပြစ်ခံရစရေးဆိုင်ရာသဘောတူညီစာချုပ် NCA လက်မှတ်ရေးထိုးနိုင်ဖို့ကိုကြင်မြောက်တွေ့ဆုံဆွေးနွေးခဲ့ရမှာအလုံးစုံပါဝင်မှ NCA လက်မှတ်ရေးထိုးရေးအချက်ကလွှဲပြီးဂျန်တဲ့ချက်တွေသဘောတူညီမှုရရှိခဲ့ပါတယ်။တိုင်းရင်းသားအလုံးစုံပါဝင်လက်မှတ်ရေးထိုးနိုင်ရေးအတွက်တိုင်းရင်းသားစိတ်မြင့်ကိုယ်စားလှယ် SC နဲ့တိုင်းရင်းသားခေါင်းဆောင်တို့ကနေသမရဦးသိန်းစိန်နဲ့မြန်မာဆိုရကိုစလေသူနဲ့လာမဲ့နှစ်ဖက်တွေ့ဆုံမှုမှာပြန်လည်ဆွေးနွေးသွားမှာဖြစ်တယ်လို့အစိမ့်မြင့်ညှိနှိုင်းရေးဖွဲ့ခေါင်းဆောင်ဘဒူနော်စီဖိုရာစိန်ကပြောပါတယ်ခင်ဗျာ
နိုင်ကိုအိမ်ပြောပြပေးခဲ့တာပါရှင်အခုကတော့ထိန်းသိမ်းခံចောင်းသားတို့အရေးပြောပြပေးမှာဖြစ်ပါတယ်အမျိုးသားပညာရေးဥပဒေကိုဆန့်ကျင်ကန့်ကွက်သဘေးမောက်ခဲ့တဲ့အတွေ့တရားစွဲဆိုခံထားတဲ့ចောင်းသားတွေရဲ့အမှုတွေဟာဥပဒေအရညှိညွတ်မှုမရှိတဲ့အတွေ့မူလကလေးကပြက်ပြယ်နေတာဖြစ်တယ်ဆိုပြီးចောင်းသားတို့ရဲ့ရှင်းလင်းဒီကတင်ပြထားတာမှာလာမယ့်စက်တင်ဘာလ၁ရက်နေ့မှာအမိန့်ချမယ်လို့ပြောပါတယ်။ဒါ့အပြင်အာဏာပိုင်တွေကိုဥပဒေအရအရေးယူပေးဖို့အတွက်တရားရုံးမှာထပ်မံတင်ပြမှုတွေလည်းရှိနေပါတယ်။ဒီအကြောင်းကိုတော့ထိုင်းခြေဆိုင် VOA သတင်းတောင်မတ်အေးအေးမှကသတင်းပေးပို့ထားပါတယ်ရှင်။
အမျိုးသားပညာရေးဥပဒေပြင်ဆင်ရေးကန့်ကွက်သဘိတ်မှောက်ခဲ့တဲ့ចောင်းသားတွေနဲ့ပတ်သက်လို့ဆွဲဆိုထားတဲ့အမှုတွေဟာဥပဒေနဲ့မညီတဲ့အကြောင်းចောင်းသားတွေရဲ့ရှေ့နေတွေကဒီကနေ့မှရှောက်လဲချက်ပေးခဲ့တာကြောင့်လာမယ့်စက်တင်ဘာလ၁ရက်နေ့မှာအမိန့်ချမယ်ဆိုပြီးတရားလွှတ်တော်ရှေ့နေဦးလာမျိုးမြင့်ကဆိုပါတယ်
။ဒီအနေနဲ့ပတ်သက်ပြီးတော့တရားဆွဲဆိုထားတာဒီဥပဒေနဲ့မညီဘူး။အချက်၆ချက်ကိုပြောရအောင်။ပေါင်းသောချက်ကဒီကလေးတွေဒီသူပြောလို့ပြည်မဆိုင်ဥပဒေမှာ141မှာဥပဒေနဲ့မညီတော့အစုအဝေးunlawful assembly ဆိုအဆင်မှာအကျုံးမဝင်ကြအောင်ပထမဆုံးတင်ပြတယ်။ဒါဆိုတော့အစိုးရကဝန်ကြီးအစိုးရကသမားယုံဝန်ကြီးတွေရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေရဲ့ NNPR ရဲ့လေးပွင့်ဆိုင်ဆွေးနွေးပွဲမှာလေးပွင့်ဆိုင်ဆွေးနွေးမှာသူတို့အရေးမယူပါဘူးလို့ဆိုပြီးတော့ဂတိလက်မှတ်ရေးထိုးတာရှိရဲ့
။
အဲ့ဒီကိစ္စဖောက်ပြပြီးတော့အရေးယူတဲ့အတွက်ကြောင့်ရန်နဲ့ပတ်သက်ပြီးတော့သူတို့ဒီဥရင်းနဲ့အညီမညီတဲ့အစိုးရမဟုတ်ဘူး။141မှာအကျုံးမဝင်ကြပထမဆုံးတင်ပြတယ်။2012ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးမှာဒီစီနံပါတ်တွေစီညက်ဆောင်ထွက်တာရှိတယ်။အဲ့ဒါကဘာပြောလဲဆိုတော့ပြည်ထောင်စုဝန်ကြီးဌာနလက်အောက်မှာရှိတဲ့ညွန့်တဲ့အချို့တွေအုပ်ချုပ်ရေးဦးတည်နာမှုကိုအုပ်ချုပ်ရေးမှုကိုတရားစီရင်အားလားအတင်းမဲ့ဆိုလို့ရှိရင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေမညူဆက်ညင်တဲ့အတွက်ကြောင့်သူတို့ဒီတရားစီရင်အားလားအတင်းလို့မရဘူးဆိုပြီးတော့ပြတ်ထားတာရှိတယ်။ဒီလက်ပံညွန့်တဲ့အုပ်ချုပ်ဦးတည်ရသည်ပြုဆန်ကျင်းလုပ်ရမှာ128 128တို့အရာထုတ်ပြန်ခဲ့တဲ့အမိန့်ပြီးဥပဒေနဲ့မညီဘူး။အဲ့ဒါဒီမှုကမူလတည်းကပြက်ပြဲတယ်ဟုတ်ကဲ့မြို့ဘုံမြောင်အင်္ဂါစစ်တယ်စစ်နေတာအဲ့ဒါပေါ်ပေါက်တယ်ပေါ်ပေါက်ကြတရားသူရှိတယ်တရားသူကြီးက နောက်တစ်ပတ်မှအမိတ်ချမယ်တရားနေ့ကိုစက်တင်ဘာတရားနေ့ကိုအမိတ်ချမယ
်တရားဆွဲဆိုတဲ့အဖွဲ့အစည်းကဥပဒေအရရှိကလည်းဥပဒေနဲ့အညီလှုပ်ဆောင်ခဲ့တာဖြစ်ကြောင်းပြန်လည်ခြေပတင်ပြခဲ့ရမှာ1988ခုနှစ်ကအနှင်းထားတဲ့အမိတ်တွေကိုကိုးကားပြီးတင်ပြမှုတွေရှိခဲ့တယ်ဆိုပြီးရှင့်နေဦးလှမျိုးမြင့်ကဆိုပါတယ
်တပတ်ကတော့ဒီဥစ္စာက1988ခုနှစ်ကထုတ်ပြန်ခဲ့တဲ့ဒကာမနဲ့ဒိဗက်ဖွင့်ဆိုရင်သူတို့ကိုအုပ်ချုပ်ရေးမှုတွေကိုတရားစီအာဏာအနှင်းထားတယ်ဆိုသူတို့ကပြောတယ်ဒါပေမဲ့အဲ့ဒါအမိတ်အဲ့ဒီအမိတ်ကပြည့်ပြည့်သွားပြီ2017ခုနှစ်မှာထုတ်ပြန်တဲ့ဒကာမနဲ့တက်ဖွင့်ဆိုရင်ဥပဒေအရရုပ်ကြရကလောင်းမှုသွားပြီသူတို့ကလက်ရှိရှိနေပေါ့ဒီအမိတ်အသက်ထည့်မရှိတဲ့အတွက်ကြောင့်သူတို့ကဆက်ပြီးအာဏာရှိတယ်ဆိုသူတို့ကလည်းတင်ပြတယ်ဥပဒေအရရှိရလေ
ကျောင်းသားတွေဘက်ကလိုက်ပါဆောင်ရွက်ပေးနေတဲ့နောက်ထပ်တရားလွှတ်တော်ရှေ့နေတူကလည်းပြည်ထရေးဌာနလက်အောက်မှာရှိတဲ့အဖွဲ့အစည်းတွေကိုတရားစွဲဆိုဖို့အတွက်တင်ပြမှုတွေရှိခဲ့တာကြောင့်လာမယ့်အပတ်မှာစစ်ဆေးမှုတွေလုပ်မယ်လို့ဆိုပါတယ်
။တရားလွှတ်တော်ရှိတဲ့ဒေါက်ခင်ကျင်းကျော်ဒေါက်ခင်ကျင်းကျော်ကသူကလည်းအဲ့ဒီမှုပြည့်ပြည့်ကြောင်သူတခုတင်တယ်။သူကကျေတာတော့ပြည်ထရေးဝန်ကြီးရက်တိုင်ရင်ပြည့်31ဒူရဲမှုနန္ဒာဝဲဆိုတဲ့၃ယောက်ကိုတင်တယ်။ကြီးမှုဆိုင်အဝေးအရေးယူပေးဖို့ဆိုတင်တယ
်။ဒီမိုကရေစီပညာရေးအတွက်ခရီးရှည်ချီတဲ့တပိတ်မောက်လှုပ်ရှားမှုတွေလုပ်ခဲ့တဲ့ကျောင်းသားတွေကိုပြီးခဲ့တဲ့မတ်လ10ရက်နေ့ကအနာပိုင်တွေကရိုက်နဲ့ဖမ်းဆီးပြီးအမှုငါမှုနဲ့တရားစွဲဆိုထားတာပါအနာပိုင်တွေကတော့တည်ဆဲဥပဒေချိုးဖောက်တဲ့အတွက်အရေးယူဆောင်ရွက်ခြင်းသာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်တောင်းသားတွေကိုလေးလကြော်ကြားစစ်ဆေးနေစဉ်ကာလအတွင်းတခြားပုံမှတ်တွေနဲ့ထပ်မံတရားစွဲဆိုတာတွေလည်းရှိနေပြီးတောင်းသားကောင်းဆောင်တချို့ဆိုရင်အမှု10မှုကနေအမှု60လောက်ထိတရားစွဲဆိုခံရပါတယ်ရှင်
မအေးအေးမှာပါရှင်အခုကတော့ကချင်ပြည်နယ်တွင်းကလူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတောင်းဆိုချက်တွေရှိလာတဲ့အကြောင်းပြောပြပေးပါမယ်ကချင်ပြည်နယ်ဗမောခရိုင်တွင်းကလူအခွင့်အရေးချိုးဖောက်ခံရတဲ့စစ်ဘေးသင့်ရှမ်းပြည်သူတွေဆုံးရှုံးနေနာခဲ့ရမှုတွေအပေါ်အစိုးရတပ်မတော်နဲ့ KIO KIA ကချင်လက်နက်ကင်တပ်တို့ဘက်ကတာဝန်ယူပေးဖို့ရှမ်းနိုင်ငံရေးပါတီတွေရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းအပါအဝင်လူမှုအခြေပြုအဖွဲ့အစည်းတွေကတောင်းဆိုလိုက်ပါတယ်ဒေတာရင်းတည်ငြိမ်အေဂျင်စီနဲ့ပညာရေးကျန်းမာရေးစီးပွားရေးလူမှုဘဝပြန်လည်တည်ဆောက်နိုင်ရေးတို့အတွက်ကိုလည်းအဓိကဦးစားပေးလှုံ့ဆော်ပေးဖို့ကချင်ပြည်နယ်အစိုးရကိုလည်းတောင်းဆိုထားပါတယ်အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်ကတင်ပြပေးပါမယ်ရှင
်ကချင်ပြည်နယ်ဗမော်ခရိုင်အတွင်းအစိုးရတက်တဲ့ကချင်လက်နက်ကိုင်အဖွဲ့ KIA တို့အကြားဖြစ်ပွားခဲ့တဲ့ရင်ဆိုင်တိုက်ပွဲတွေစီရင်တင်မာနေတဲ့အခြေအနေတွေကြောင့်ဒေသခံပြည်သူလူထုတောင်းသူလယ်သမားတွေမှာဖမ်းဆီးစစ်ဆေးခံရတာအတင်းအဓမ္မစစ်အင်အားစုဆောင်းခံရတာလက်နက်ကြီးထိမှန်တာမိုင်းထိမှန်တာစသဖြင့်အသက်ဆုံးရှုံးမှုတွေအပါအဝင်အခြေခံလူခွေချိုးဖောက်မှုတွေနဲ့ရင်ဆိုင်နေရပြီးတော့ဒီဆုံးရှုံးနေတာမှုတွေကိုဘယ်အဖွဲ့အစည်းကမှတာဝန်ယူမှုတာဝန်ခံမှုမရှိဘူးဖြစ်နေပါတယ်လို့ဗမော်ခရိုင်ရှမ်းပြည်သူလူထုကပြောဆိုလိုက်ပါတယ်။ဒါကြောင့်အဓိကတာဝန်ရှိတဲ့မြမတက်မတော် KIA ကချင်လက်နက်ကိုင်တပ်ဖွဲ့တာဝန်ရှိတဲ့သူတွေနဲ့နိုင်ငံတော်အစိုးရဘက်ကဒီစစ်ဘေးဒဏ်သင့်ပြည်သူတွေထိခိုက်နစ်နာဆုံးရှုံးမှုတွေကိုတာဝန်ခံပေးဖို့တောင်းဆိုပါတယ်လို့ဗမော်ခရိုင်ရှမ်းတိုင်းရင်းသားများဒီမိုကရေစီပါတီကကိုဆိုင်ကျော်တီဟာကပြောပါတယ
်အဓိကတော့ဒီကျွန်တော်တို့ပမောခိုင်ထဲမှာဟိုရှမ်းနေရအများကြီးပဲနော်အဲအဲ့မှာအစိုးရစစ်တပ်နဲ့အဒီ KIA ကိုတတ်နေအဲ့ဒီတိုက်ပွဲဒီ2020နောက်ပိုင်းပေါ့နော်နောက်ပြီးတော့ဟိုအရင်နေထိုင်နေခင်ကပိုင်းမှာအဓိကကျွန်တော်တို့ဒီမှာနေစာပင်ဖြစ်ခဲ့ရှမ်းနေရတာဘယ်တော့မှမထွက်ခဲ့ဘူးပေါ့နော်ထွက်ခဲ့တာအရင်အားနေလို့နေပေါ့နော်အခံခဲ့ရတာအများကြီးပေါ့နော်အဲ့ဆိုရင်တောင်းကြမှုတွေတို့သွားရေးလာရေးရေမလုံခြုံမှုတွေဆိုရရရတယ်မှနေရတယ်မလုံခြုံမှုတွေအဲ့နောက်ပြီးတော့တို့ဟာပေါ့နော်ဒီနေရာခိုင်ကျွမ်းနေတော့ရွာနဲ့ထုတ်ဆက်သွားတဲ့ခါမှာဒီမိုင်းကြီးလည်းအမျိုးမျိုးမိုင်းကြီးလည်းရှိသေးတာကိုတို့ဆိုးရင်နေရတယ်ပြီးတော့ဟိုကတို့အဲ့ဒီမှာဖြစ်ခဲ့ပဋိပက္ခဖြစ်ခဲ့နေနေတင်းမှာအဲတို့ဟိုဥမာဟိုကြောင်ပြတ်မခိုင်တော့မင်းနဲ့အမျိုးဖက်စီခိုင်ရတာလေးအတွက်ပြီးတော့ဟိုကအဲ့လိုမရင်ပြီးတော့မှအသက်ခိုင်ရတာလေးအတွက်တော့အကြေတဲဖွဲ့မှတာဝန်ယူတာတာဝန်ယူမှုမရှိတော့တွေ့ရတာပေါ့နော်ခင်ဟိုခင်ယူလဲကျွန်တော်ပြန်တိုင်းမှာတင်ပြတောင်းဆိုသွားမယ်အဲပြီးလို့ရှိရင်အဲဒီကချင်ပြည်နယ်အစိုးရကိုလည်းပြန်ပြီးတော့မှသွားတင်ပြမယ်အဲပြီးလို့ရှိရင်ကျွန်တော်တို့ဒီရှမ်းပါတီဒီအစီအစဉ်အားလုံးကိုကျွန်တော်ပြန်ပြီးတော့မှသွားတင်ပြပါမယ
်စီရေးတင်မာမှုတွေရှိနေစေကချင်ပြည်နယ်တွင်ဗမော်ခရိုင်ဘက်မှာတိုက်ပွဲတွေကဖြစ်ပွားနေစေဖြစ်လို့ဒေသရင်းနယ်မြေတည်ငြိမ်အေးချမ်းမှုမရှိပဲတပ်မတော်နဲ့လက်နက်ကိုင်နှစ်ဖွဲ့စလုံးရဲ့စီရေးလှုပ်ဆောင်မှုတွေကြောင့်ဒေသခံပြည်သူတွေရဲ့လုံခြုံရေးဟာစိုးရိမ်စရာအနေအထားဖြစ်နေပါတယ်လို့ရှမ်းစာပေနယ်ယဉ်ကျေးမှုအသင်းရဲ့ဒုဥက္ကဋ္ဌဦးဆိုင်ဖူးကပြောပါတယ်
ဒီဘက်ကလည်းသူတို့ဒီစစ်သားပေါ်တော့လိုတဲ့ခါကျတော့အီမန်ဖကပြည်သူတွေကခေါ်ရတယ်ခေါ်တဲ့ခါမှာတော့သူတို့ပြောတာဟိုလူအားပေးပေါ့ဘုရားတေးလေးဗာလေးဆောက်ကူပေးပေါ့အဲ့ဒါတလုဆောင်ပေးလို့ဆိုတော့ရောက်သွားတဲ့ခါကျမှဟိုတင်သားနဲ့ဗာလေးတော့ဆက်ခိုင်းတယ်နောက်ဟိုနည်းနည်းကင်ခိုင်းတာပေါ့အဲ့ဒါမပြန်ခိုင်းတော့ဒီကင်ဘက်ကခေါ်တာလည်းမလွှဲတာလို့တွားရတယ်တွားပြီးတော့မှပြန်နေတော့လဲဟိုဒီကျွန်တော်တို့တတ်မတော်ဘက်ကပေါ့နော် တယ်မလို့မဟိုဖန်ခံရတယ်တက်ခံရတယ်ပေါ့အဲဒါမျိုးတွေဆိုတော့ရှိတယ်ဥဆံပေါ့ဆိုတာအဲဒါသိတော့တာပဲဟိုမှာစစ်သားအဖက်ကဆိုတာလဲဟိုပြန်ရရလမ်းနှစ်ပေးမှာမိုင်းကထောင်းတဲ့ခါကျတော့ဟိုမှာစစ်သားရောက်လာတော့မိုင်းကပေါက်ခွဲရောပေါက်ခွဲသွားတဲ့ခါကျတော့အဲဒါသူတို့ယွာတယ်ယွာထိုင်ရလူကြီးကြံသူရှိတယ်ဆိုပြီးမှအဲဒါတနပ်ပြည့်မီရှုနဲ့ယွာမီရှုခံရ20 24အိမ်နောက်ဖာပြေမှာကျတော့9အိမ်ပေါ့ဒီလိုဖြစ်ခံရတာပေါ့
စီဘေးရန်တင်ပြည်သူတွေအဓိကလိုအပ်နေတဲ့လူမှုဘဝပြန်လည်တည်ဆောက်ရေးအခြေခံကျန်းမာရေးဆောင်ရှောက်မှုနဲ့ပညာရေးစီးပွားရေးပြန်လည်ထူထောင်နိုင်မှုအရေးကချင်ပြည်နယ်အစိုးရအနေနဲ့အရေးကြီးဦးစားပေးလှုံ့ဆော်ပေးဖို့ကိုလည်းတောင်းဆိုပါတယ်လို့ကိုဆိုင်ကျော်တီဟာကပြောပါတယ်ဒေတာရင်းတည်ငြိမ်အေးချမ်းမှုရှိစေရေးအစိုးရတက်မတော်တိုင်းရင်းသားလက်နက်ကိုင်တွေကြားအပြည့်ခတ်ရစေးရေးဆိုင်ရာသဘောတူညီချက်အမြန်ဆုံးထိုးနိုင်မှုအလေးနက်ထားစဉ်းစားပေးဖို့နဲ့ဗမော်ခရိုင်တွင်းကစစ်ဘေးဒဏ်သင်ရှမ်းပြည်သူတွေအတွက်လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့သက်ဆိုင်ရာတာဝန်ရှိတဲ့သူတွေတာဝန်ယူဖြေရှင်းပေးဖို့အတွက်ဗမော်ခရိုင်အတွင်းကကော်ထိုင်းအဖွဲ့ရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဗမော်ကရှမ်းတိုင်းရင်းသားမြတ်ဒီမိုကရက်တစ်ပါတီရှမ်းတိုင်းရင်းသားမြတ်ဒီမိုကရေစီပါတီရှမ်းမျိုးသားရိုးရာယဉ်ကျေးမှုအဖွဲ့ခေါ်ဝီလာအဖွဲ့စားတဲ့အရက်ဖက်လူမှုအခြေပြုအဖွဲ့တွေနဲ့ဒေသခံပြည်သူတွေကပူးပေါင်းပြီးတော့ရှမ်းပြည်သူလူထုရဲ့သဘောထားကိုဒီကနေ့စုပေါင်းပြီးတော့ထုတ်ပြန်လိုက်တာဖြစ်ပါတယ်ရှင
်။စက်တင်ဘာလ5ရက်နေ့ကစတင်ပြီးတော့သတင်းပတ်ကုံစနေတင်းငွေရေရုပ်မြင်သံကြားတင်ဆက်မှုတွေမှာလာမယ့်နိုဝင်ဘာရွေးကောက်ပွဲနဲ့ပတ်သက်တဲ့အထူးအစီအစဉ်တွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။အော်တိုဘာလကစတင်ပြီးလဲနိုင်စဉ်ရုံမြင်တန်ကြားအစီအစဉ်တွေကိုနိုင်ဝက်စာတိုးနှင်ပြီးတော့တနေ့ကိုတနားကြာတင်ဆက်ပေးသွားပါမယ်။ VOA မြန်မာပိုင်းရုံမြင်တန်ကြားအစီအစဉ်တွေကို Asia Set 7 ဂျိုလူကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်ရှင်။အခုကတော့ကိုရီးယားကျွန်းဆွယ်တင်းမာမှုအခြေအနေတွေကိုပြောပြပေးခြင်းပါတယ်။တောင်နှင်းမြောက်ကိုရီးယားနယ်စပ်မှာအမြောက်တွင်နဲ့ပြစ်ခဲ့ရတဲ့အထိအခြေအနေတင်းမာခဲ့ရတာတွေအဆုံးသတ်ပြီးဆွေးနွေးပွဲတွေဆက်လုပ်မယ်လို့သဘောတူညီချက်ရသွားပါပြီ။တောင်ကိုရီးယားနိုင်ငံသားတွေအပါအဝင်အမေရိကန်တရုတ်နဲ့ကုလသမဂ္ဂတို့ကလည်းဒါကိုကြိုဆိုလိုက်ကြပါတယ်။အကြောင်းဆောင်ကတော့ Reuters သတင်းကိုအခြေခံပြီးကိုငိမ့်ချန်းကပြောပြပေးပါမယ်ရှင်
။တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံအကြားအမြောက်နဲ့အပြန်အလှန်ပြစ်ရတဲ့အထိအခြေအနေတွေတင်းမာခဲ့ရတာတွေအဆုံးသတ်ဖို့အတွက်သဘောတူညီချက်ရရှိသွားတာကိုတောင်ကိုရီးယားနိုင်ငံသားတွေကြိုဆိုခဲ့ကြပါတယ်။ဒီကနေ့အစောပိုင်းသဘောတူညီချက်အရမြောက်ကိုရီးယားကတောင်ကိုရီးယားစစ်သားတွေကိုဒဏ်ရာရစေခဲ့တဲ့မိုင်းကွဲမှုအတွက်စိတ်မကောင်းဖြစ်တယ်လို့ပြောဆိုခဲ့တယ်လို့တောင်ကိုရီးယားကလည်းနယ်စပ်တလျှောက်ပျုံယမ်းအစိုးရစန့်ကျင်ရေးဝါဒဖြန့်အတန်လွှင့်နေတာတွေကိုရပ်တန့်ဖို့သဘောတူညီခဲ့တယ်လို့နှစ်ဖက်လုံးကပြောပါတယ်။ဆက်လက်ပြီးဆက်ဆံရေးကောင်းမွန်ဖို့ကိုလည်းဆွေးနွေးကြဖို့ပူးတွဲသဘောတူညီချက်မှာဖော်ပြထားပါတယ်။ကိုရီးယားစစ်အတွင်းကွဲကွာခဲ့ရတဲ့မိသားစုတွေကိုအနာဂတ်နဲ့ဒီနှစ်ဆောင်းဦးအားလက်ရဲ့ကာလတွေမှာပြန်လည်ပေါင်းစည်းခွင့်ပေးဖို့ဟာလဲသဘောတူညီချက်ထဲမှာပါဝင်ပါတယ်။အသက်21နှစ်အရွယ်ဟာတီဂျွန်းကဒီသဘောတူညီချက်ရတဲ့တဲ့တင်ကိုယထာဘူရာယုံမှာကြားပြပြီးချင်းအခုလိုပြောပါတယ်။
ဘူရော့ချွန်ဒေါ်အပ်ရှိကနန်ကွယ်တဲ့ဆောင်းနဲ့တိုင်းက
တော့မြောက်ကိုရီးယားကပြိပခတိုက်ခိုက်မှုမလုပ်ဘဲနဲ့ဖြေရှင်းနိုင်တဲ့အတွက်ဝမ်းသာပါတယ်။တောင်ကိုရီးယားဆိုရအနေနဲ့လက်ရှိအခြေအနေတွေမှာသူတာဝန်သူဂျေပွန်ပြီးတော့အကောင်းဆုံးရလက်ထွက်အောင်ဆွမ်းဆောင်နိုင်ခဲ့ပါတယ်
။အသက်34နှစ်အရွယ်ရန်ဟီကွန်းကလည်းစိတ်ပူရာတွေရော့သွားပေမဲ့မြောက်ကိုရီးယားကနောက်ထပ်ရန်စမာကိုစိုးရိမ်တယ်လို့ပြောပါတယ်
။전쟁이난다고해가지고
ကျွန်မကိုပြောတာကတော့စစ်ဖြစ်သွားနိုင်တယ်တဲ့။ကလေးတွေနဲ့အိမ်မှာနေတဲ့ကျွန်မဖြစ်စိုးရိမ်လိုက်ရတာ။အခုလိုဆွေးနွေးပွဲအောင်မြင်တဲ့အတွက်စိတ်ပူရာတွေတော့ရော့သွားပါပြီ။ဒါပေမဲ့လည်းဒါမျိုးထပ်ဖြစ်နိုင်တဲ့အတွက်အခုထိကြောက်နေတုံးပါပဲ
ဆွေးနွေးပွဲတွေလုပ်နေတဲ့အချိန်အတွင်းမှာလည်းနေဆက်တလျှောက်မှာမြောက်ကိုရီးယားအမြောက်တွေနှစ်ဆတိုးချထားခဲ့တယ်လို့ရေငုပ်သင်္ဘော90လောက်ဟာလည်းအခြေစိုက်စခန်းတွေကထွက်ခွာလာတာတွေ့ခဲ့ရတယ်လို့တောင်ကိုရီးယားကာကွယ်ရေးဌာနကပြောပါတယ်သူတို့အနေနဲ့လည်းတပ်တွေကိုအသင့်အနေထားပြင်ဆင်ထားခဲ့ပါတယ်အမေရိကန်ပြည်ထောင်စုကုလသမဂ္ဂနဲ့မြောက်ကိုရီးယားရဲ့အဓိကမဟာမိတ်ဖြစ်တဲ့တရုတ်တို့ကလည်းဒီသဘောတူညီချက်ကိုကြိုဆိုခဲ့ကြပါတယ်ခင်ဗျာ
ကိုငင်းချန်ပြောပြပေးခဲ့တာပါရှင်အင်္ဂါနေ့ညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲ VOA American အသံရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေကိုည10:00နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးသွားပါမယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီ season ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောရရှင်များရှင်သောရရှင်တို့အခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လင်းချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323ညလိုင်းဒိုမီတာ51 kHz 5885တို့ကနေည10နာရီထိဆက်ပြီးထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။မကြာခင်မှာတော့အင်္ဂါနေ့ညပိုင်းတိုက်ရိုက်လေလံအစီအစဉ်ကိုဆွေးနွေးကြမှာဖြစ်ပါတယ်ရှင်။အခုအရင်ဆုံးတော့ပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုတင်ပြပေးပါမယ်။ကိုသိန်းထိုင်ဦးစီစဉ်တင်ဆက်ထားပါတယ်ရှင
်။မေဂန်ပြည်အောင်စုရဲ့2016သမ္မတရွေးကောက်ပွဲမှာဘယ်သူသမ္မတလောင်းအဖြစ်အရွေးချယ်ခံရမလဲဆိုတာကြိုတင်ခန့်မှန်းမှုစောနေပါသေးတယ်။ဒါပေမဲ့လည်းအခုထိတော့ဒီမိုကရက်ပါတီရော Republican Party တို့မှာရောသမ္မတလောင်းတဲ့မဲဆွယ်ပွဲတွေမှာရှေ့ဆုံးအပြည့်နေတဲ့သူနှစ်ယောက်ကပုံမှန်နိုင်ငံရေးသမားတွေနဲ့မတူပဲတမူထူးတဲ့သူတွေလို့ပြောဆိုနေကြပါတယ်။တယောက်ကစီးပွားရေးလုပ်ငန်းရှင်ကြီး Donald Trump ဖြစ်ပြီးနောက်တယောက်ကထက်လွတ်တော်အမတ် Bernie Sanders ဖြစ်ပါတယ်။ဒီနှစ်ယောက်ကိုအများအာရုံစိုက်နေတာတွေကိုကြည့်ရင်အမေရိကန်မဲဆန္ဒရှင်တွေကပုံမှန်တမျိုးကြနိုင်ငံရေးဖြစ်စဉ်တွေကိုစိတ်ကုပ်နေပြီဆိုတာကိုပြနေပါတယ်။တန်းတဲ့ကြည့်တဲ့အမေရိကန်တွေကနိုင်ငံကြီးကပုံမှန်အတိုင်းပါပဲဆိုတော့ဖြစ်ရိုးဖြစ်စဉ်လမ်းကြောင်းကိုလက်မခံတော့ဘူးဆိုတာပြသလာနေကြတာပါအခုသမ္မတလောင်းဝင်ပြိုင်မဲ့ကိုယ်စားလှယ်လောင်းနှစ်ယောက်ကဒီလိုပုံမှန်အနေထားကနေပြောင်းလဲအောင်လုပ်မဲ့သူတွေလို့လည်းမျှော်လင့်နေကြပုံရပါတယ်အရာလုံငန်းရှင်တထေးကြီးဒေါ်နယ်ထရမ့်ကတော့လူတွေရဲ့ပုံမှန်နိုင်ငံကြီးအခြေအနေပေါ်လူမကြတဲ့စိတ်တွေပေါ်မှာအခွင့်အလမ်းတွေရနေတဲ့သူဖြစ်ပါတယ
် There's a tremendous movement going onAnd it's not about me, it's what I'm saying. It's the
ဒီမှာလည်းအချိန်နဲ့လှုပ်ရှားမှုကြီးဖြစ်ပေါ်နေပါတယ်။ဒါကျွန်တော်ရဲ့အကြောင်းမဟုတ်ပါဘူး။ကျွန်တော်ပြောနေတဲ့အကြောင်းအရာပေါ်မှာအခြေခံတာပါ။ဒါကအဓိကပြောချင်တဲ့သတင်းစကားလည်းဖြစ်ပါတယ်လို့ဒေါ်နယ်ထရမ့်ကသူ့ကိုထောက်ခံတဲ့သူတွေကိုပြောသွားခဲ့တာပါ။နိုင်ငံရေးသုံးသပ်သူတချို့ကဆိုရင်ဒေါ်နယ်ထရမ့် Republican Party ရဲ့သမ္မတလောင်းဖြစ်လာနိုင်ခြင်းအပေါ်မှာလောင်ပြောင်ကြီးတော့တောင်ပြောဆိုနေကြပါတယ်။သူကဒဇထိုးပြောတတ်တဲ့သူတခါတလေအစင်ကျင်မဲ့ခက်ကြမ်းကြမ်းပြောတတ်သူလို့သတ်မှတ်ထားတာပါနိုင်ငံရေးအရာလဲဘာစီစင်မတိတိကျကျရှိတဲ့သူမဟုတ်ဘူးဆိုပြီးဝေဖန်ခံနေရပါတယ်ဒါပေမဲ့လည်းတခြား Republican ကိုယ်စားလှယ်လောင်းနေတဲ့ဆိုင်တော့တော်တော်လေးကိုရှေ့ကိုရောက်နေတယ်ဆိုပြီးလူထုစစ်တမ်းတွေကပြောနေပါတယ်ပြီးခဲ့တဲ့ဘက်ကနယူးယောက်ရှယ်ယာပြည်နယ်မှာကျင်းပတဲ့ Donald Trump ရဲ့လူထုနဲ့စီးပွားပွဲမှာတယောက်သူ2000လောက်ရှိခဲ့ပါတယ်သူ့ရဲ့နိုင်ငံရေးအရာပူခိုင်နေလို့သတ်မှတ်ခံထားရတယ်လူကြိုက်များတဲ့ Jeff Bush ဆိုရင်သူနဲ့လူထုတွေ့ဆုံပွဲမှာလူတရာ50လောက်ပဲတက်ခဲ့ပါတယ်။ Florida ပြည်နယ်အုပ်ချုပ်ရေးမှူးကောင်လည်းဖြစ်သမ္မတ House George H.W. Bush ရဲ့သားနောက်သမ္မတ House George W. Bush နဲ့ညီကိုတော်ဆက်သူ Jeff Bush ဟာမဲဆွယ်စည်းရုံးပွဲတွေအစကရှေ့ဆုံးအောင်ပြေးနေခဲ့သူဖြစ်ပါတယ်
။ You need a Republican president that respects the Constitution and doesn't sign
ဖွဲ့စည်းပုံအခြေခံဥပဒေကိုလေးစားတဲ့ Republican Party ကသမ္မတတယောက်ခင်ဗျားတို့လိုအပ်နေပါတယ်။အခါအားလျော်စွာသမ္မတရဲ့လုပ်ပိုင်ခွင့်အမိန့်ဆိုပြီးလွယ်လွယ်ကူကူထုတ်နေတဲ့သမ္မတမျိုးခင်ဗျားတို့မလိုအပ်ပါဘူးဆိုပြီးဂျက်ဘော့ကမဲဆွယ်ပွဲမှာပြောသွားခဲ့တာပါဒီမိုကရက်ပါတီဘက်မှာတော့ဗမာပြည်နယ်ထက်လွတ်တော်အမတ်ဘန်နီဆန်ဒါစ်ဟာသူ့ပဲသွားသွားလူအုပ်ကြီးရဲ့အာရုံစိုက်မှုကိုရနေပါတယ်သူကနိုင်ငံသားတွေကခွင့်လန်းမရရှာတဲ့သူတွေအတွက်အဓိကလုပ်ရမယ်ဆိုပြီးတပတ်သားသားပြောနေတဲ့သူ
တွေ No one takes seriously the idea that maybe just
ဒီကိစ္စကိုဘယ်သူမှလေးနဲ့ထားပြီးမစဉ်းစားခဲ့ပါဘူးဖြစ်နေတာကအမေရိကန်ပြည်တော်စုမှာနိုင်ငံရေးတော်လှန်ရေးတရက်ကျွန်တော်တို့လိုအပ်နေပါပြီဆိုပြီးဘန်နီဆန်ဒါစ်ကပြောသွားခဲ့တာပါဘန်နီဆန်ဒါစ်ကခေတ်သစ်ရင်းရှင်စနစ်ကိုတော်တော်တင်းတင်းဆန့်ကျင်ဝေဖန်သူပါလူတွေကြားမှာဝင်ဝင်ညီမျှအောင်ခွဲဝေရေးဆိုတာကိုမဲဆန္ဒရှင်တွေကြားအကြီးအကျယ်လုံးစွာပြောဆိုနေပါတယ်။ဝေဖန်သူတွေကတော့သူ့ရဲ့ဆိုရှယ်လစ်ယူဆကြောင့်ပါတီရင်းသမ္မတလောင်းအဖြစ်အရွေးခံမှုဖြစ်နိုင်မှုလို့ဆိုပါတယ်။ အမေရိကန်နိုင်ငံသားဝန်ကြီးအောင်ဟီလာရီကလင်တန်ကပဲဒီမိုကရက်ပါတီအတွင်းသမ္မတလောင်းအဖြစ်ရှေ့ကဦးဆောင်နေဆဲဖြစ်ပါတယ်ဟီလာရီကလင်တန်ကအခုလိုပြောပါတယ
် We're going to work toward opportunity we're going to make
အခွင့်အလမ်းတွေရဖို့အတွက်ကျမတို့ရှေ့ဆက်ပြီးတော့လှုံ့ဆော်ရပါလိမ့်မယ်ဘယ်သူ့ကိုမှကြောက်ခိုင်းပြီးတော့ပြစ်ပယ်မထားတဲ့အတိုင်းပြည်ကိုကျမတို့ပြန်ပြီးတော့တည်ဆောက်ရပါလိမ့်မယ
်အခုအချိန်မှလူတွေရဲ့အာရုံစိုက်မှုကိုဘယ်လိုပဲရရဒေါ်နယ်ထရမ့်ရောဘန်နီဆန်ဒါစ်ရော2016ရွေးကောက်ပွဲမှာပါတီရင်းသမ္မတလောင်းအဖြစ်အဆိုတင်သွင်းခံရလိမ့်မယ်လို့လူတော်တော်များများမျှော်လင့်မှားကြပါဘူး။ဒါပေမဲ့လည်းလေးလာသုံးသက်သူတွေကတော့သူတို့အခုလိုပါဝင်လာတဲ့အတွက်လူဝင်မှုကြီးကြပ်ရေးလို့စည်ရဲချမ်းသာကွာဟမှုလို့သဘောထားကွဲလွဲနေတဲ့ကိစ္စတွေမှာတခြားကိုယ်စားလှယ်လောင်းတွေဒီကိစ္စတွေကိုမဖြစ်မနေဆွေးနွေးဖို့အရေးစိုက်လာဖို့တွန်းအားပေးတာမျိုးတော့ဖြစ်လိမ့်မယ်ဆိုပြီးပြောဆိုနေကြကြောင်းပါခင်ဗျာ။
သင်းထက်ဦးစီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ပဲဖြစ်ပါလိမ့်ရှင်အခုတော့ကိုအောင်လွင်ဦးစီစဉ်ပြီးထုတ်လုပ်သူမက်ခင်ဖြူထွေးနဲ့အတူတင်ဆက်မယ်အင်္ဂါနေ့ညချမ်းထိုက်ရိုက်လေးလိုက်အစီအစဉ်ကိုစကြရအောင်ပါရှင
်တော်ရရှိမြတ်မြတ်တနင်္ဂနွေလုံးအဖြစ်ခက်ရစဲနိုင်မှုတွေမြန်မာစူရနဲ့လက်နက်ကင်အဖွဲ့တွေဆွေးနွေးနေကြတဲ့နေရာမှာအလုံးပေါင်းလက်မှတ်ရေးထိုးနိုင်ရေးသဘောတူညီချက်ရဖို့ကတော့ကြံနေပါသေးတယ်။လက်နက်ကင်အဖွဲ့တချို့ကတော့တပွဲချင်းစီပဲဖြစ်ဖြစ်လက်မှတ်ထိုးဖို့သဘောထားပေးနေကြရတယ်လဲကြားပါရယ်။ဆိုတော့ငင်းငယ်တွေဒီလိုပဲတပွဲပဲဖြစ်ဖြစ်နှစ်ပွဲပဲဖြစ်ဖြစ်သဘောတူညီချက်တွေစာယူတာမျိုးကကောင်းမလား။ဒါမှမဟုတ်ရင်လည်းလက်နက်ကင်အင်အားစုတွေအနေနဲ့တစုတစည်းနဲ့ပူးပေါင်းပြီးအစိုးရနဲ့ဆက်ဆက်တာမျိုးကလာတကယ်ငင်းငယ်တွေကိုဥတည်စေနိုင်မလားဆိုတာကိုကျွန်တော်ဆွေးနွေးဖို့စီစဉ်ထားပါရယ်။အရင်ဆုံးတော့ဆွေးနွေးမဲ့သူတွေရဲ့သဘောထားချင်းချင်းအနေနဲ့သိချင်ပါတယ်ဒီတိုင်းတိုင်းနဲ့ညဉ့်ညဉ့်ဆွေးနွေးပွဲတွေမှာကိုယ်တိုင်ကိုကျလက်ပါဝင်နေတဲ့မြန်မာညဉ့်ညဉ့်စင်တာကဦးလမောင်ရွှေရဲ့သဘောထားကိုအရင်ကြားချင်ပါတယ်ခင်ဗျာ
ဟုတ်ကဲ
့ဟုတ်ကဲ့ဦးလမောင်ရွှေပြောပါခင်ဗျာ
ဟုတ်ကဲ့အခုကျွန်တော်တို့ဒီသွားနေတဲ့ဒီညဉ့်ညဉ့်ဖြစ်စဉ်ဟာဒီမတူတဲ့နေနေဒေတာတွေမတူတဲ့စုဖက်မှုတွေမတူတဲ့တမိုင်းကြောင်းတွေကသူဖွဲ့ထားတဲ့တန်းသာဒီလက်နက်ကင်တပ်ဖွဲ့တွေနဲ့ညီညာရေးစကားပြောနေတာဖြစ်ပါတယ်။ဆိုတော့ဒီသမောက်တင်းတွေဆိုတာတက်လာတဲ့2017ခုနှစ်ဒီမလာ31နောက်ပိုင်းမှာဒီကျွန်တော်ပြိပခါတွေပြန်စတယ်2017ဩဂုတ်လမှာညီညာရေးဖိတ်ခေါ်ပြီးဆွေးနွေးလာတာအခုဆိုရင်တော့လေးနှစ်ကျော်ခဲ့ပါပြီ။ဆိုတော့ဒီမှာပထမဆုံးဒီလိုပြိပခါတွေဟိုရက်တန်ပေါ်ဖို့ ਨੇ မြို့သားပြန်တဲ့ပြည်ရည်အတွက်ကိုဒီနိုင်ငံရေးဆွေးနွေးပွဲတွေမှာပဲဆောင်ရွက်နိုင်မယ်ဆိုတာကိုလည်းဒါနှစ်ဖက်လုံးပေါ့တမအုပ်သိဆိုရောတိုင်းသားတွေရောသဘောတူတဲ့အတွက်ဒီဒီလုပ်ငန်းစဉ်ကိုကျွန်တော်တွားခဲ့တာပါပဲအဲ့ပထမအဆင့်အနေနဲ့တော့ဒီ15ပွဲအဲဒီတွေ့ဆုံဆွေးနွေးတယ်ဒီ15ပွဲကြားထဲမှာဒီ bilateral talk တွေပေါ့လေနှစ်ဖက်ကြားထဲမှာဆွေးနွေးမှုကနေပြီးတော့ဒီနှစ်ဖက်ကြားသဘောတူညီမှု bilateral agreement တွေလည်းရှိခဲ့ပါတယ်အဲ့ရှိခဲ့တဲ့ agreement တွေအနေနဲ့သင်အခုတိုင်းရင်းသားတွေကအဆိုပြုလာတဲ့နိုင်ငံတို့ပြစ်ခတ်တိုက်ခိုက်ရေးစစ်ဆေးပေါ့ NCA ကိုလက်မှတ်ရေးထိုးနိုင်ဖို့ကိစ္စကြမှာလက်မှတ်ရေးထိုးပြီး24နှစ်အတွင်းမှာဆောင်ရွက်မဲ့ကိစ္စတွေလက်မှတ်ရေးထိုးပြီးတော့နှစ်ပတ်ပေါ့24နှစ်အတွင်းမှာဆောင်ရွက်မဲ့ကိစ္စတွေက NCA ဘက်မှာပါပါတယ်ဒါကြောင့်မလို့ပထမဆုံးအဆင့်အနေနဲ့တော့ဒီ15ဘွဲ့ကိုကျွန်တော်တို့ဖိတ်ခေါ်ပြီးတော့ဒီလက်မှတ်ရေးထိုးတာအောင်နဲ့စလိုက်မယ်။ပြီးရင်တော့ကျန်တဲ့နိုင်ငံရေးပြည်ထောင်စုလေးဘွဲ့တွေမှာပါဝင်တဲ့တွေပါဝင်မယ်ဆိုရဲချဉ်းကပ်မှုနဲ့တွားနေတာဖြစ်တဲ့အတွက်အခု2015ခုနှစ်ဒီဩဂုတ်လ17ရက်နေ့ရက်စွဲနဲ့နိုင်ငံတော်သမ္မတကလည်းဒီ15ဘွဲ့ကိုလက်မှတ်ရေးထိုးဖို့ဖိတ်ခေါ်ထားပြီးဖြစ်ပါတယ်။ဒါကြောင့်မလို့ဒီလာမယ့်စတဲ့မလာတဲ့မှာတော့ဒီလက်မဲ့ရေထိုးပဲနေပြီးတော့မှကျင်းပနိုင်တယ်ဒီမှာလည်းတစ်ဖွဲ့ဒီတစ်ဖွဲ့ထိုးတော့မဟုတ်ပါဘူးဒီမှာအခမ်းအနားလို့ကျင်းပပြီးတော့မှဒီလက်မဲ့ဖိတ်ခေါ်ထားတဲ့15ဘွဲက15ဘွဲပဲဖြစ်ဖြစ်ဒီလက်မဲ့ရေထိုးကိုဆုံးဖြတ်ထားတဲ့သူတွေဆက်ပဲဖြစ်ဖြစ်ကိုအားလုံးစုပေါင်းပြီးတော့ဒီလက်မဲ့ရေထိုးပါပဲကျန်တဲ့လက်မဲ့ရေထိုးနိုင်သေးတဲ့သူတွေအတွက်လည်းနီးလန်းရှာပြီးတော့နိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်ဖို့ဆိုရဲကျွေးကြက်လို့ပဲကျွန်တော်တို့အနေနဲ့နားလည်ပြီးတော့ဒီ process ကဒီတိုင်းနဲ့ဆက်သွားနေပါလေ
ဟုတ်ကဲ့ကျွန်တော်ဒီကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးကြလည်းကျွန်တော်ဆွေးနွေးပွဲတွေရောက်နေပါတယ်ဒေါက်တာတူးကြသဘောထားလည်းပြောအောင်ခင်ဗျာအခုဆွေးနွေးပွဲတွေမှာဒီရသလောက်နဲ့စပြီးညှိသွားသင့်သလားဒါမှမဟုတ်ဒီတန်းသားတွေဘက်ကအင်အားစုတွေအားလုံးနဲ့ဟိုတင်းကြီးတင်းကျွတ်တဲ့ဆွေးနွေးသင့်သလားဆရာတူးကြအမြင်ပြောအောင်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်အမြင်ကတော့အခုပြည်တွင်းစစ်ဆိုတာဒီနိုင်ငံရေးပြဿနာကြောင့်ဖြစ်တာအဲ့တော့ဒီတန်းသားလည်းနဲ့ကံဖွဲ့စည်းပြီးအားလုံးကအကြီးသာဖြစ်ဖြစ်ငယ်တာဖြစ်ဖြစ်ဒီသစ်ရဲ့ဒီသစ်ကမှအကျုံးဝင်နေတာဖြစ်တဲ့အတွက်ကြောင့်ဒီသစ်ကကျွန်တော်ငင်းအောင်လုပ်မယ်ဆိုလို့ရှိရင်ဒီတဏှာလုံးပြစ်ခတ်ရစေရဆောင်ဖို့နဲ့ငင်းအောင်တန်တာလည်းနဲ့ကဖွဲ့စည်းပြီးအားလုံးတကယ်တည်းလည်းမရထူနိုင်တော့အကောင်းဆုံးဖြစ်မယ်လို့ထင်ပါတယ်။ normal လို့ရှိရင်ဒီတချို့တည်းကြံခဲ့မယ်ဆိုရင်ဒီကြံခဲ့တဲ့မြေပွားတွေကစပြီးတော့မှနောင်ကိုဒီသစ်မြေကြံပြီးထောက်တော်လာနိုင်တယ်လို့ထင်တယ်လေ။အကြောင်းလို့ပါလေဒီစစ်ခေတ်တော်ထားကြီးစွာနဲ့ဒီအားလုံးတပြိုင်တည်းသုံးသူတည်းအပြာဟိုလက်မရထွန်းအောင်ကြိုးစားနိုင်တော့အကောင်းဆုံးဖြစ်မယ်လို့ထင်တယ်။အဲဒီမှာဒီကျွန်တော်အဖြစ်အပျက်ပြောကြချင်တာကတကယ်လို့များဒီလက်မရထွန်းတဲ့နေရာမှာဒီကျွန်တော်တချို့တည်းကြံခဲ့ဝုံးမယ်ဆိုတော့မှဒီအစီအပြေအနေဒီဘာကြောင့်တလို့ပေဖွဲ့စည်းတွေဘာကြောင့်ခြံသားခရတဲ့ဆွေဟာကိုအကျိုးတဲ့အကြောင်းတွေခံခံလုံလုံနေပေါ့။တန်တာလည်းနဲ့ကအဖွဲ့စည်းကောင်းဆောင်တွေနားလေသဘောပေါက်လက်ခံနိုင်အောင်တော့ကောင်းကောင်းရှင်းပြနိုင်ဖို့လိုလိမ့်မယ်ထင်တယ်။အဲလိုရှင်းပြနိုင်ပြီးနောက်ရှေ့ဆက်ပြီးလုပ်ရမှာပါလေဆိုရှင်အစီအပြေအနေပြီးတော့မှဒီကြံခဲ့တဲ့အဖွဲ့စည်းတွေပေါ်မှာစစ်ရဲအရာဒါချေမုန်းတာလို့တိုက်ခိုက်တာလို့ဒါလုံးဝမလုပ်ဆောင်ဖို့နဲ့နိုင်ငံရေးစနစ်ပြသတင်တဲ့ချိန်မှာလည်းတပိကဲတပြိုင်တည်းအားလုံးကိုဆွဲခေါ်တောင်းနိုင်မယ်ဆွဲဟာကိုဆိုင်းသားပြကယုံကြည်သိချအောင်လက်ခံနိုင်အောင်ဒါကလေးကိုတည်ပေးနိုင်မယ်ဆိုလို့ရှိရင်ဒါသုံးလုံးတရားနားလည်မှုရရှိလာနိုင်မယ်လို့ထင်ပါတယ်အဲ့တော့ပြောချင်တာပါလေဆိုလို့ရှိရင်ဒါဟိုတခါတည်းကိစ္စပြတ်တော့ဆိုလို့ရှိရင်တော့ဒါအားလုံးအဲ့ဒီချိန်ထဲမှာလည်းမရေထိုးနိုင်ရဆိုလို့ရှိရင်တော့ဒါဒီစားအကောင်းဆုံးဖြစ်မယ်လို့တော့ကျွန်တော်အဲ့လိုယူဆပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်ဒီမြန်မာရေးလိလသူဥအောင်သူငင်းလည်းရှင်းနေပါတယ်ဥအောင်သူငင်းအမြင်ရောဆွေးနွေးပါအောင်ခင်ဗျာကျွန်တော်အခုရသလောက်နဲ့စာရင်ကောင်းမလားဒါမှမဟုတ်အားလုံးပါနိုင်အောင်ဟိုဒါလည်းဆွေးနွေးရမျိုးပို့ပြီးတော့တင့်တော်မလား
ဟုတ်ကဲ့ဟိုကျွန်တော်မြင်လာတော့ဟိုအဓိကကတော့နှစ်ဖက်ကြားထဲမှာရှိတဲ့ trust ပေါ့နော်ယုံကြည်မှုပြဿနာပါဆိုတော့အဲ့တော့အခုချိန်ကြီးကျွန်တော်တို့ဒီတနင်္ဂနွေလုံးပြစ်ခတ်ရသေးသဘောတူညီချက်ပေါ်ဒီ NCA ကိုလျှောက်လာခဲ့တဲ့ခီးလန်းကအခု16လစသဖြင့်ကြော်လာပြီပေါ့နော်ဆိုတော့ဒီဂျာတန်ကလည်းဟိုစာချုပ်မူကြမ်းကိုလည်းအားလုံးကသဘောတူပြီးဒီနောက်ဆုံးအခုပြစ်နေတဲ့အနေအထားကဒီအပေဖွဲ့တွေမပါရဘူးပဲဖွဲ့တွေမှာလက်မထိုးမပါမယ်ဆိုတော့အနေအထားတက်တယ်အနေအထားပေါ့နော်ဆိုတော့ကျွန်တော်မြင်ရတော့အခုအချိန်တွေကကျွန်တော်တို့ကဟိုတိုက်တိုက်ဆိုင်ဆိုင်ပေါ့နော်လမ်းနဲ့ရွေးကောက်ပွဲနဲ့လည်းနီးနေတယ်နောက်ကအစိုးရပြစ်ကြောင်လေစသဖြင့်ပြဿနာတွေလည်းရှိသေးတယ်ဆိုတော့ဒါကျွန်တော်တိုက်တွန်းချက်ကတော့အခုလက်ရှိသဘောတူညီချက်မှာဒီဖြစ်နိုင်သလောက်အဖွဲ့ကြီးအများစုနဲ့စတာလိုက်တာကောင်းတယ်လို့ကျွန်တော်ယူဆပါတယ်ဆိုတော့ပြီးတဲ့အခါကျတော့မှကျွန်တော်တို့နိုင်ငံရေးဆွေးနွေးပွဲဆက်နိုင်လို့ရှိရင်နောက်လာမယ့်အစိုးရအတွက်လည်းဟိုခြေလှမ်းတစ်ခါတည်းဟိုချပြီးသားအနေထားဖြစ်နိုင်တယ်လို့ယူဆပါတယ်သို့မဟုတ်ဘယ်နဲ့နောက်အစိုးရဟိုဆက်ပြီးတော့စောင့်မယ်ဆိုလို့ရှိရင်ကျွန်တော်တို့အချိန်ကြီးဟုတ်ပါခင်ဗျာပို့ပြီးတော့ကြာသွားနိုင်တဲ့အခြေအနေရှိတယ်လို့ကျွန်တော်မြင်နေခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီမှာတောထရှင်တချို့လဲဟိုဆွေးနွေးပွဲအတွက်ကိုပါဝင်မှုပြောထားတာရှိပါတယ်နောက်တစ်ခုကကျွန်တော်ဒီမှာဟိုကိုအောင်သူငင်းပြောရင်းနဲ့တလက်စာရဒီမှာတိုက်ဆိုင်နေတဲ့ဟိုစာတစာအောင်လဲဖော်ပြခြင်းပါတယ်ကိုအောင်ခိုင်ဆုံမုံရွာဆိုပြီးတော့သူကတော့သူပြောသလိုပါပဲမတူတာကြီးချမ်းပြီးတူတာကိုစလုပ်ကြရင်မကောင်းဘူးလားဗျာတဲ့နောက်လက်နဲ့ဖြုတ်ဖို့လိုပါလို့ကိစ္စတွေကိုနောက်မှဆွေးနွေးပါဆိုပြီးသူကစာတို့လေးပို့ထားတာလဲရှိပါတယ်နောက်ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုမင်းမင်းရှိနေပါတယ်ကိုမင်းမင်းရန်ကုန်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ပြီကိုဘိုးပြောရတာပေါ့ကောင်းသူငယ်ဟိုပြောတော့ဟာကျွန်တော်ကြားပါတယ်အဲ့တော့ဟိုပေါ့မတူတာကိုဟေးဖယ်ပြီးတော့တူတာကြီးပေါင်းကြီးလောက်တာတော့ဗျာဟိုပို့ပြီးတော့အခုလက်ရှိအနေထားတင့်ဟိုတင့်တော်ရေပေါ့ဗျာဟိုကျွန်တော်အမြင်ရတော့ဒါပေမဲ့တခုတော့ရှိတာပေါ့ဗျာဟိုဘာလဲလို့လို့ဟိုပေါ့ကိုဘက်ကပေးတဲ့ promise ပေါ့ဂရီရောကိုတီးဖို့တော့လူလာဟိုကဂရီမတီးလို့ဖြစ်နေကြတာလीဗျာဟုတ်တယ်မလားကျွန်တော်တို့အမြင်ကကိုဘက်ကပေးတဲ့ဂရီတခုကိုဟိုဟိုတီးဖို့လူလာဟုတ်တယ်မလားဂရီမတီးတဲ့ခါကျတော့တခြားလူကလည်းဟိုမြုံကြီးကအနုံလို့ဖြစ်တာပေါ့ဗျာအခုလက်ရှိအနေထားမှာတော့ဟိုတူလာလေးတွေကိုဟိုလက်တွဲပြီးလုပ်သွားတာပိုကောင်းမယ်လို့ကျွန်တော်လည်း comment ပေးတင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဒီကိုခမောင်လွင်လည်းရှိနေပါတယ်လေလိုက်မှာမှာကိုခမောင်လွင်အမြင်လည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ကျွန်တော်ကလေ ကိုဘုရားအောင်စံတို့လေးတက်ပြီးကြတယ်။ဒီနေ့စာချုပ်ကိုဆံလာထားပြီးတော့စစ်တင်တယ်လို့ယူဆတယ်ညာ။အဲလိုကျွန်တော်ကဘုရားအောင်စံတို့ကလည်းအရင်လာယူရလို့ပြန်နိုင်ခဲ့တယ်။တိုင်းသားတွေပဲကလည်းဘုရားအောင်စံကိုအပြုရယူကြလေ။ကျွန်တော်စာချုပ်ကအမျိုးလက်မှတ်ထိုးနိုင်ခဲ့တယ်ဆိုတာ။တမိုင်းမှာဒါအကောင်းဆုံးသိရတယ်။စာချုပ်ဆံလာထားပြီးတော့အခုဒီငယ်ရေးတွေလည်းလုပ်နေတယ်လို့ကျွန်တော်ယူဆတယ်ညာ။
ဟုတ်ကဲ့ကျေးဇူးပါခင်ဗျအဲ့တော့ကျွန်တော်တီးလည်မှုလည်းရှိနေပါတယ်ထိုင်းနိုင်ငံကိုတီးလည်မှုဆွေးနွေးလို့ရပါတယ်ခင်ဗျဟု
တ်ကဲ့ခင်ဗျနောက်နေ့တော့လောရာပြောရမယ်ဆိုရင်တော့ဒီလက်ရှိအစိုးရအဖွဲ့အစည်းတွေနဲ့ခုနိုင်ငံလုံးလက်မှတ်ထိုးမယ်ဆိုတာကတော့ကျွန်တော်အနေနဲ့ကတော့လူအလုံးလက်မှတ်ထိုးဖို့ကျွန်တော်အနေနဲ့လိုလားပါတယ်ခင်ဗျဘာဖြစ်လဲဆိုတော့အခုလက်မှတ်ထိုးကြမယ်ဆိုရင်တော့လက်မှတ်ထိုးနိုင်တယ်သူကလက်နဲ့အခမ်းနဲ့သဘောမှရှိပါတယ်ကျန်တဲ့လူတော့ဖိတိုင်းမဲ့ဆိုတဲ့သဘောမျိုးနဲ့သွားပြီးတော့တက်ရောက်နေပါတယ်ဗျ။အဲဒါကြောင့်မို့ကျွန်တော်အနေနဲ့ကတော့စူးစီးပြီးတော့လက်မထိုးတာကိုကျွန်တော်အတိအကျလိုလားပါတယ်ခင်ဗျ
။ဟုတ်ကဲ့ကျေးဇူးပါခင်ဗျ။ကျွန်တော်ဒီမှာအလင်းသင်းတော့သောတာရှင်တယောက်ပေးပို့ထားတဲ့စာစာအောင်လည်းကျွန်တော်ပေါ်ပြခြင်းပါတယ်။ကိုစိုးမြင့်ပင်တရပါမတင်ရတဲ့ကျေးဇူးပြုပြီးဖတ်ပြပေးပါမယ
်။ဟုတ်ကဲ့ပါရှင်။ NCA မှာလက်မှတ်ထိုးဖို့ကိုအစိုးရကဘာကြောင့်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအကုန်လုံးပါဝင်ဖို့ငြင်းဆန်နေရတာပါလဲ။တိုင်းပြည်အမှန်တကယ်ငြင်းချမ်းသွားမှာကိုမလိုလားလို့လား။စစ်ပွဲဆိုတာမရှိရင်စစ်အုံစရိတ်ဆိုပြီးခေါင်းစဉ်တက်သုံးဖို့မရှိမှကိုစိုးရိမ်တာလားစစ်တပ်ကတိုင်းပြည်ငင်းချမ်းသွားရင်နိုင်ငံရဲ့တရားစာတတွေလွှမ်းမိုးချဲ့လဲခွင့်ကိုလက်မလွတ်ချင်လို့လားရှေ့ကဘိုးမှူးဘိုးချုပ်တွေစားသွားခဲ့တယ်လို့နောက်ကဘိုးမှူးဘိုးချုပ်တွေကဝါချင်နေကြသေးလို့လားဆိုတာသိကြပါတယ်ခင်ဗျာလို့ရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာဆိုတော့သောကောသူငင်းလည်းပြောသွားပါတယ်တစ်ဖက်နဲ့တစ်ဖက်ကြမှာယုံကြည်မှုပြဿနာတွေရှိနေတယ်။နောက်တော်တော်ရှင်တွေဘက်ကလည်းမှတ်ချက်ပေးသွားပါတယ်။တစ်ဖက်နဲ့တစ်ဖက်ရောလို့ဖို့လို့ရဆိုတဲ့ကိစ္စတွေကိုအဓိကပြောရတယ်လည်းကျွန်တော်ကြားပါတယ်။ဆိုတော့အဓိကဟန်တာဖြစ်နေတဲ့ကိစ္စဒီဆွေးနွေးပွဲမှာဘာဖြစ်နေတာလဲ။အစိုးရကြောင့်လားစစ်တပ်ကြောင့်လားဒီတိုင်းရင်းသားတွေဘက်ကတောင်းဆိုတာများလွန်းနေတယ်ဆိုတဲ့ကိစ္စတွေကြောင့်များလား။ဦးလမောင်ရွှေရဲ့သဘောထားကိုအရင်ကြားချင်ပါတယ်ခင်ဗျ။
ကျွန်တော်ဦးအောင်သူငင်းဒီဆွေးနွေးတဲ့အပိုင်းမှာကျွန်တော်သဘောတူတာတွေရှိပါတယ်။အခုကျွန်တော်တို့အဓိကဒီရင်ဆိုင်နေရတဲ့စင်ခေါ်မှုကတော့ဒီ level of trust ပေါ့လေဒီယုံကြည်မှုဒီအနေအမြင်ပါပဲကျွန်တော်တို့နိုင်ငံမှာလွတ်လပ်ရေးနဲ့အပြိုင်ပေါ့ဒီ63နှစ်လောက်ကြာတဲ့တော်လှန်ရေးဆင်နွဲခဲ့တဲ့ KNU ပေါ့လေဒါတမိုင်းကြောင်းအရှိကြောင်း KNU အနေနဲ့ဒီ level of trust မှာတော့အမြင့်ဆုံးရှိနေပါတယ်ဘာကြောင့်လို့ဆိုတော့အချိန်ချင်းဆွေးနွေးတယ်အချိန်ချင်းထိတွေ့တယ်ကိုကြည့်မှုသူစေဖို့ဆိုရင်ဆယ်ကောက်လောက်တကယ်တော့တမန်နဲ့လည်းတွေ့ပြီးပါပြီ။ဒါကြောင့်မလို့သူတို့နဲ့ယုံကြည်မှုကအမြင့်ဆုံးဖြစ်နေတဲ့အတွက်အားလုံးနဲ့အတူတူဆွေးနွေးပေမဲ့ယုံကြည်မှုရှိတဲ့လူတွေနဲ့ကြတော့ဒီပေါ်မှာတပေါင်းတတားနဲ့ဒါကိုဆုံးဖြတ်နိုင်တယ်ဖြစ်ပြီးတော့အချို့ဖွဲ့စည်းတွေမှာကြတော့ဒီလိုဆွေးနွေးမှုတွေပေါ့လေခေါင်းဆောင်မျိုးဆွေးနွေးမှုအဆင့်ကိုမရောက်လာသေးတဲ့အခါကြတော့ယုံကြည်မှုပြဿနာတစ်ခုကလည်းကျွန်တော်တို့ရဲ့အစဉ်ခေါ်မှုပါပဲ။အခုကျွန်တော်တို့ NCA လို့အခုပြောနေတဲ့နိုင်ငံလုံးပြည်ခက်စေစာချုပ်ဆိုတာကအဆိုပြုတာကတိုင်းရင်းသားတွေရဲ့အဆိုပြုမှုကတရားသာလည်းနှုတ်ပါပဲ။ဒါကိုအစိုးရလက်တော်တက်မတော်ဆူဖဲတဲ့ဒီပြည်တော်စုဘက်ကနေပြီးတော့နှိမ့်နိုင်ပြရပါပဲ။အဲ့တော့တိုင်းရင်းသားတွေပဲဆိုရမှာမှဆူဖဲဆွေးနွေးတာကိုမရှိခဲ့ပေမဲ့ဒီခေါက်မှာတော့အလုံးဆူဖဲဆွေးနွေးနေမှာလေ။အခုစာချုပ်ကလည်းနှိမ့်နိုင်ပြပါပြီ။ကျွန်တော်တို့မှအခက်ခဲကအစိုးရအနေနဲ့ဘဒုမချန်တော့ဘုဆရာတဲ့လူတော်မျိုးစားဦးသူတို့ဆွေးနွေးနေတဲ့ပိုင်လက်ဆွေလုပ်တဲ့15ဘွဲ့လုံးဖိထားပြီးတော့ဒီ15ဘွဲ့လုံးကိုလက်မှတ်ထိုးပါပဲဒီထဲမှာကျွန်တော်အနေနဲ့ဒီအော်ဂူလာ3ရက်နေ့ဟာနိုင်ငံတော်သမရနဲ့ဒီကင်းယူဥက္ခရပါတဲ့ဒီဒီတော့ကောင်းမဲ့ထိုးထားတဲ့4ဘွဲ့နဲ့နေပြီးတော့မှတွေ့တဲ့အခါမှာနိုင်ငံတော်သမရဘက်ကရှင်းပြတာရှိပါတယ်အဲ့တော့ဒီကျန်တဲ့တရားအလုံးလေးညီငယ်လူကျင်လေသူတို့လည်းဘုသူ့ကိုမချန်တော့ဘူးဒီကျွန်တော်မဆန်းတော့ဘူးနိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်နိုင်ဖို့နီလန်းနေอยู่လေလေထိတ်ခေါ်တာပဲရှိတယ်သူတို့ကအခုတည်းမှာပေါ်တဲ့ ANC တို့ LDU တို့ WNL တို့ဆိုတာဒီတက်မတော်နဲ့လည်းတခါမှပြိပခါမရှိဘူးဆက်လက်မတိုက်ဘူးဟာလားထင်းချိုးဧရိယာလည်းမရှိဘူးဟိုတပ်ဖွဲ့လည်းမရှိတဲ့လူတွေ NC ထိုးဖို့ဆိုတာက NC ထိုးတယ်ဆိုတာထိုးုံတတ်တယ်မဟုတ်ဘူးလေလိုက်နာမှာရှိတဲ့အတွက်ဒီလိုဖွဲ့တွေကတော့နိုင်ငံရေးဆွေးနွေးပွဲတွေမှာပါဖို့ကံလမ်းမိတာရှိပါတယ်ဒါကြောင့်မို့ခြံထားတယ်ဆိုတဲ့သဘောတည်းအခုအနည်းငယ်နှောက်နှေးတာကတော့ခုနကကျွန်တော်တင်ပြတဲ့ level trust လို့မျိုးပေါ့ယုံကြည်မှုကြောင့်လို့ထင်ပါတယ်အဲ့ဒါကိုလည်းဒီမကြမီပေါ့ရပ်ပိုင်းနေတဲ့မှာတိုင်းသားတွေရဲ့တောင်းဆိုရဲ့နိုင်ငံတော်သမ္မတနဲ့ဒါသူတို့ကယူချေလာတဲ့ကောင်းဆောင်တွေလာတွေ့မှာရှိပါတယ်အဲ့ဒီမှာလဲကျွန်တော်ဆွေးနွေးနေမှုပြင်ဆင်နေတာရှိတဲ့အတွက် ဒီနေရာနေပြီးတော့ကျွန်တော်တို့ဘက်ကတော့ပြန်ပြီးရှင်းပြကြင်တာခြံထားတဲ့အနေအထားမျိုးထက်ပေါ့လေလက်တွေ့ဆန်ပြီးတော့လက်တွေ့ဆောင်ရွက်လို့ရတဲ့လုပ်ငန်းစဉ်တွေဆောင်ရွက်တယ်ဆိုတဲ့သဘောပါပဲကျွန်တော်တို့ရဲ့ရှေ့မှာရှိတဲ့သဘောမှာရှိတဲ့နိုင်ငံရေးဖြစ်စဉ်မှာလည်းဒီ all inclusive ဆိုတဲ့ကိစ္စမှာလည်းအလုံးမူအားဖြင့်တော့အလုံးပါဝင်ဖို့လိုတယ်။ဒါနဲ့လက်တွေ့ဆံပြီးတကယ်ဆောင်ရွက်တဲ့နေရာမှာအလုံးအတွက်အကျိုးရှိတဲ့ပုံစံမျိုးဖြစ်ဖို့ဆိုတဲ့ဟာကိုချဲ့ကတည်းလို့ကျွန်တော်တော့ထပ်ပြီးဖြစ်ပြီးပြောချင်ပါတယ်ဗျာ
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ဆိုတော့ကျွန်တော်ဒီဒေါက်တာတူးကြရဲ့သဘောထားကိုလည်းကြားချင်ပါတယ်။ဆိုတော့အခုအချိန်မှာငင်းငယ်ဆွေးနွေးပွဲတွေကဟိုထင်တယ်လို့ခီးမပေါက်ပဲဖြစ်နေတဲ့ကိစ္စတွေမှာအဓိကဟန်တာအနေနဲ့ပြောမယ်ဆိုရင်ဘယ်လိုကိစ္စတွေရှိနေတယ်လို့ဒေါက်တာတူးကြမြင်ပါလဲခင်ဗျာ။
ဟုတ်ကဲ့ကျွန်တော်မြင်တာတော့ဒါတိုးတက်မှုကတော့တော်တော်များရှိလာတော့ဒီကျွန်တော်ဒီ2017ခုနှစ်အစပိုင်းမှာဒီတည်ဆုံစနစ်ပဲစတင်လာအခုလည်းနေသေးဝင်လာတော့အဆင့်တွေအများကြီးကျော်ဖြတ်လာခဲ့ပြီအခုနောက်ဆုံးအဆင့်ကိုရောက်လာတော့အဲ့ဒီအဆင့်ကိုရောက်လာတဲ့အခါမှာလေဒီအခုခုနပြောတဲ့ဒီအားလုံးပါဝင်ရေးမပါဝင်ရေးဆိုတဲ့ဒီ issue ကိုကြားနေတာပေါ့ပြာဟိုဒါကျော်ပြေးလေရပြေးလေကျောင်းတော့ရှားရမှာပဲရှားရမယ်ဆွဲနေရမှာတော့ဒါတိုင်းသားပဲကကျွန်တော်ဖြစ်ခင်မော်လေခံစားနိုင်တာကပါလဲဆိုအစရကအစ်မကျို့မှုခံရမခံရဆွဲအပိုင်းညာလဲသူအဲ့စကားပြောစရာဖြစ်လာနေတယ်ဒါကြောင့်မှပြေးတာဖြစ်ကြီးတာဖြစ်အစရနဲ့ဒါသူတို့ကိုအားလုံးဒါနိုင်ငံသားအနောက်ပြည်မှာကိုဒီဒီကိုနာပြောတဲ့တိုင်းဒါလင်းနဲ့ကအဖွဲ့ကြီးအပါအထက်မှာကျင်းဝင်တဲ့အဖွဲ့ကြီးတွေဖြစ်တဲ့ဆွေးဟာမျိုးနဲ့အင်းကျုံကတော့မှခေါ်ဆောင်သွားမယ်ဆိုလို့ရှိရင်ဒီကိစ္စပြတ်သွားတယ်။အဲ့တော့တခါလဲပြတ်အောင်ဆိုလို့ရှိရင်တို့စဉ်းစားပြင်တယ်လို့ကျွန်တော်ထင်တယ်လေ။အနုမဘဲနဲ့ဒါနှစ်သွားမယ်ဆိုလို့ရှိရင်တော့ကိုနာပြောသူတို့ကဒါအကြီးကြီးနဲ့အရင်ထိုးပြမှတဲ့ကြတဲ့ဖွဲ့စည်းတဲ့အချိန်မလို့တော့အမယ်ဆိုဘူးအဒီအစီအစဉ်တန်တာကောင်းဆောင်များအကျယ်လေသဘောထားကြီးစွာနဲ့ဆွေးနွေးပြီးတော့မှအဖြစ်ဖို့ထည့်လာအောင်လို့ဆွေးနွေးဖို့လိုတယ်အဲ့ဒါဒီဟာပြောချင်တာကတော့အခုအချိန်ထိရောက်လာမှတော့ဒါပြန်ပြတ်မသွားစေချင်ဘူ
းဒီ
ကတော့ဆောက်တာကတော့ဒီကျွန်တော်ဒါအင်္ဂလိပ်တက်ဖွဲ့ချင်းပါဖို့အချိန်တန်လာတဲ့ခါကျမှပြန်ဖြစ်စီလိုက်တဲ့အစားမျိုးမဖြစ်စေချင်ဘူးလေဒါကြောင့်လည်းသိချင်သဘောထားကြီးပေါ့အထူးကျအစရပဲအနေသဘောထားကြီးကြီးနဲ့ကောင်းရဲနဲ့စဉ်းစားပြီးတော့မှဒီကိစ္စပြေပြောင်းတော့ဆွေးနွေးစစ်ချင်တာမှတော့ကျွန်တော်နည်းနည်းရတ
ော့ဟုတ်ကဲ့ကျွန်တော်ဒီမှာတောထရှင်တယောက်ရှမ်းပြည်တောင်ပိုင်းကကိုဦးရဲ့စာစာအောင်လဲကျွန်တော်တို့အချိန်ရတော့ဖော်ပြခြင်းပါတယ်သူကတော့ကျွန်တော်မြင်ရတဲ့ဒီချင်းကငင်းချင်းအောင်မြင်မှုအကောင်းဆုံးအချိန်ပါတဲ့အင်းနေချင်းတွေကတစ်ချိန်လုံးကဘော်ဖာဇုံဖြစ်နေတန်းတာလက်နက်ကင်တွေကိုလှုပ်ထားခဲ့တဲ့အချိန်တွေနောက်ငင်းချင်းလုပ်ငန်းစဉ်အနေနဲ့အပြည့်အဝနဲ့လည်းမအောင်မြင်ခဲ့ပါဘူးတဲ့အဲ့ဒီအချိန်တွေမှာတော့ဘာပဲပြောပြော1988နောက်ပိုင်းမှာအောင်မြင်ခဲ့တဲ့ငင်းချင်းအတွေ့အကြုံတွေကိုလည်းနီးနာခံသိရင်ခံရပါလိမ့်မယ်ငင်းချင်းကအခက်မသိရင်အသက်နဲ့တောင်ရင်းရပါတယ်ဆိုတော့ဒီလောက်တဆိုးရှိခဲ့တဲ့စစ်ကိုတခုခုတော့တေချာပေါက်အရင်ဒီပေးဆက်မှာပါတဲ့နှစ်ဖက်စလုံးဘက်ကဆူလိုလာပါတဲ့ဆိုပြတော့ရေးထားပါတယ်ခင်ဗျာနောက်ကျွန်တော်တို့မိထီလာမျိုးကဥစိမ်မောင်ရဲ့စာတစ်စောင်လည်းရှိပါသေးတယ်သူကစာအရင်ရှိတော့ကျွန်တော်တို့အချင်းချင်းကြီးဖော်ပြပေးပါခင်ဗျာ
ဟုတ်ကဲ့ပါရှင်တစုတစ်ဖွဲ့ချင်းခွဲ၍လက်ခံရေးထိုးစေခြင်းမျိုးသည်သွေးခွဲစည်းရုံးရာကြသည့်အဓိကဆန္ဒနှင့်ရွယ်ချက်တူညီနေမှုကိုအလေးမထားဘဲမိမိလိုရာဘက်သို့စွဲဆောင်အကောင့်ထဲဖော်လိုသည့်သဘောကိုပြရာကြနေပါသည်အာဃာတသဘောပါနေပါသည်သဘောထားမမှန်ဟုသုံးသပ်ရမလို့ဖြစ်နေပါသည်ရီမှန်းချက်သို့ရောက်စေမည့်လုံနည်းလုံဟာမဟုတ်ဟုယူဆပါသည်တိုင်းနာအစုအဖွဲ့ကြီး UNFCA သဘောထားယက်တီချက်နှင့်မူဝါဒကသာစီလုံးညီညွတ်မှုဖြင့်လိုလားနေသည့်ရီမှန်းချက်သို့ရောက်ရန်ကြိုးပမ်းမှုအတွေ့ခိုင်မာသည့်အခြေခံဖြစ်နေပါသည်ရီမှန်းချက်ပန်းနိုင်သို့ရောက်နိုင်မည့်သဘောထားမူဝါဒဟုသုံးသပ်မိပါသည်နှစ်ဖက်တိုက်ခိုက်နေမှုများရက်စဲရေးကိုအစိုးရနှင့်တပ်မတော်တို့ကသဘောထားကြီးကြီးထားကနိုင်ငံအကျိုးပြည်သူအကျိုးတို့ကိုစစ်မှန်သည့်စေတနာထားပြသည့်အနေဖြင့်စတင်၍အပြစ်ခတ်ရက်စဲပေးသင့်ပါသည်သို့မဟုတ်လင်းလဲ NCA တွင်ပါဝင်လက်မှတ်ရေးထိုးခွင့်ပြုနောက်မှယုံကြည်မှုတိဆောက်ပြကအပြစ်ခတ်ရက်စဲရေးကိုချွင်းချက်မရှိဆွေးနွေးဆောင်ရွက်ကြသင့်ပါသည်သောမာတာဤပြဿနာပြေလည်နိုင်မည်ဟုယူဆပါသည်ကိုကံကိုလည်းတိုင်းနာအချင်းချင်းဟုထောက်ရှုမေတ္တာထားလျက်လက်ခံလျက်သဘောထားကြီးကြီးဖြင့်ခွင့်လွတ်တင့်တီကိုခွင့်လွတ်၍ညှိနှိုင်းကငြိမ်းချမ်းမှုရယူသင့်ပါသည်လို့ရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်ဒီနေရာမှာဟိုဆွေးနွေးပွဲနဲ့ဆက်ဆက်တဲ့ကိစ္စတခုလည်းကျွန်တော်ဆွေးနွေးကြပါတယ်ဆက်ပြီးတော့ဒီတနင်္ဂနွေလုံးအပြစ်ရက်ပြီးလို့ရှိရင်ဒီတိုင်းသားလက်နက်ကနေလက်နက်ဖြုတ်ရမယ်ဆိုပြီးတော့မချသေးခင်တုန်းကပဲဒီကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လည်းပြောသွားတာရှိပါတယ်ဆိုတော့ဒီပေါ်မှာတိုင်းသားတွေဘက်ကတိတ်ပဝင်မကြတဲ့အတန်တွေလည်းကျွန်တော်ကြားနေရပါတယ် ဆိုတော့ဒီလိုသဘောထားတွေမျိုးကဒီဆွေးနွေးပွဲတိုင်းရင်းသားတွေအနေနဲ့စိတ်မချရတဲ့ခံစားချက်မျိုးတွေဖြစ်မလာနိုင်ဘူးလားဦးလာမောင်ရွှေသဘောထားပြောပါအောင်ခင်ဗျ
ဟုတ်ကဲ့ဟိုဒီလိုမျိုးကိစ္စမျိုးကျွန်တော်တို့ကြားရင်တော့လေတိုင်းရင်းသားတွေဘက်ကလည်းဒီစိတ်ပေါ့လေကျွန်တော်တို့အနောက်ရှေ့သို့မဟုတ်ပူပန်မှုတွေလည်းရှိကောင်းရှိနေပါလေဒါနဲ့ကျွန်တော်တို့ NC စာချုပ်ထဲမှာပါဝင်တဲ့အချက်ကတော့အခု NC လက်မှတ်ရေးထိုးပြီးလို့ရှိရင်ဒီကျွန်တော်တို့လူမျိုးရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းပေါ့လေဒီ SSR DDR လုပ်ငန်းတွေကိုဆွေးနွေးဖို့ဆိုတာတော့ပါပါတယ်အဲ့တော့အဲ့ဒီမှာမှသဘောပေါ့လေကျွန်တော်တို့ဒါတူခဲ့ရင်တော့လဲဆော်ခဲ့ရမယ်ကိစ္စတွေရှိပြီမဲ့တကယ်လို့မှအဲ့ဒီမှာသဘောမတူဘူးဆိုရင်ကျွန်တော်တို့နိုင်ငံရေးဆွေးနွေးပွဲတွေဆက်သွားပြီးတော့မှနိုင်ငံရေးဆွေးနွေးပွဲတွေရဲ့ရလက်ကိုအကောင့်ထည့်ဖော်ဖို့ဆိုတာစာချုပ်ထဲမှာပါပါတယ်ခင်ဗျာဒါကြောင့်မလို့ကျွန်တော်တို့ဒီဟာတော့စာချုပ်အရာပြောမယ်ဆိုရင်တော့ဒီစာချုပ်ကိုလက်မှတ်ထိုးတဲ့အခါကျရင်တော့ဒီစာချုပ်ပါအတိုင်းပဲဆက်ပြီးတော့ဆောင်ရွက်ရမယ်လို့ပဲကျွန်တော်တို့အနေနဲ့တော့မှတ်ယူနားလည်ပါတယ်
โอเคเจซูပါกูအောင်သူငင်းအမြင်ကိုလည်းကြားချင်ပါတယ်ခင်ဗျာဆော့ဆော့လို့ဒီပိုချုံမူကြီးမဲအောင်လည်းပြောတဲ့မှတ်ချက်မျိုးလို့တိုင်းရင်းသားတွေဘက်ကအဲ့လိုပေါ့လေစိုးရိမ်စရာတွေပေါ်လာတဲ့အခြေအနေမျိုးတွေကိုကျွန်တော်နှစ်ဖက်ကြားအပြန်အလှန်ဘလို့ထိန်းသိမ်းဆောင်ရွက်သွားနိုင်တာတွေရှိလဲနီးလန်းနေ
โอเคဟိုကျွန်တော်မြင်လာတော့ခုနဒီပိုချုံမူကြီးမဲအောင်လည်းပြောတဲ့အင်တာဗျူးပေါ့နော်ဒါသတင်းစာတွေမှာလည်းကျွန်တော်တွေ့ပါတယ်ဆိုတော့အဲ့တော့သတင်းတွေကောက်ယူရတဲ့ပေါ်မူတည်ပြီးတော့ရှုပ်ထွေးမှုတွေလည်းဖြစ်တာတော့အမှန်ပဲလို့ယူဆပါတယ်ဒါပေမဲ့ဟိုယူပြပြောရင်တော့ကျွန်တော်တို့ဘာပဲဖြစ်ဖြစ်ပေါ့နော်တစ်ချိန်ကျလို့ရှိရင်ဒီအလုံးနိုင်ငံရေးရပြည်လဲပြည်ရေးကြတဲ့ခါကျတော့လက်နဲ့ဖြုတ်ဖို့ကိစ္စတွေအလုံးပြန်လဲပေါင်းစည်းဒါတွေဆွေးနွေးရမှာပါပဲဆိုတော့အဲ့တော့အလေထားမှာတော့ကျွန်တော်မြင်လာတော့အခုလက်ရှိသဘောတူစာချုပ်ထဲမှာကျွန်တော်တို့ဒီချက်တွေဘယ်လိုဖြည့်ဆည်းပြီးတော့ရေးသားနိုင်ကြလဲဒါတွေဘယ်လိုသဘောတူသားနိုင်ကြလဲစသဖြင့်ဒီချက်ကပဲပိုရေးကြည့်မယ်လို့ထင်ပါတယ်ခင်ဗျာ
โอเคကျေးဇူးပါဆိုတော့ဟိုတနေ့နေ့တစ်ချိန်ချိန်မှာတော့ဟိုတိုင်းရင်းသားဟိုအဖွဲ့အစည်းတွေနဲ့ဒီလက်နက်ကိုင်အဖွဲ့အစည်းတွေအမျိုးမျိုးဖြစ်နေဖို့လို့တော့မရဘူးပေါ့လေတစ်ချိန်ချိန်မှာတော့ပေါင်းစည်းရမယ်ဒါပေမဲ့ဘလို့အဆင့်ဘလို့အခြေအနေမျိုးကြာမှာဟိုပေါင်းစည်းရဲ့ကိစ္စတွေကဖြစ်လာတဲ့လေကိုအောင်သူငယ်အမြင်ပြောပါဦ
းကျွန်တော်မြင်ရတော့အထူးသဖြင့်နိုင်ငံရေးကြည့်လို့ပဲရေးကြည့်ပါတယ်ဆိုတော့အခုလက်ရှိအပြစ်ခတ်ရသေးပြီးတဲ့အခါမှာနိုင်ငံရေးဆွေးနွေးပွဲတွေလည်းရှိလာပါလိမ့်မယ်အဲ့ဒီအနေထားမှာတော့ဒီခုနအဖွဲ့အစည်းတွေလည်းဒါဘယ်လိုဖြစ်တယ်မလဲဆိုတဲ့ကိစ္စတွေဆွေးနွေးနိုင်လိမ့်မယ်လို့ကျွန်တော်ယူဆပါတယ်။အဲ့တော့လက်နက်ဖြုတ်တယ်လို့လက်နက်နောက်ပစ္စုံလက်နက်ဆွတ်တယ်လို့ဆိုတဲ့ကိစ္စတွေကတော့နိုင်ငံရေးကြည်လင်မှပဲအကုန်ကြည်ရေးရမယ်ကိစ္စတွေဖြစ်တယ်လို့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့ပါခင်ဗျာ။ကျွန်တော်ဆွေးနွေးပွဲလဲအခုအချိန်အတလောက်ပဲရလဲအတွက်ပါဝင်ဆွေးနွေးပေးကြတဲ့သူတွေအားလုံးကိုအထူးကျေးဇူးတင်တဲ့အကြောင်းပြောကြလိုပါတယ်ခင်ဗျာ။
စီစဉ်ပြီးထုတ်လုပ်သူမက်ခင်ဖြူထွေးနဲ့အတူတင်ဆက်ခဲ့တဲ့အင်္ဂါနေ့ညချမ်းထရိုက်လေးလိုက်အစီအစဉ်ပဲဖြစ်ပါရဲ့ရှင်။ VOA ရဲ့အင်္ဂါနေ့ညချမ်းအစီအစဉ်ထုတ်လွှင့်ချက်တွေကလည်းမကြာခင်မှာပြည့်စုံတော့မှာဖြစ်ပါတယ်။ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့တနိုင်းစာအစီအစဉ်ကိုလည်းအစီအစဉ်နေပြီးမြန်မာစံတော်ချိန်ည10:00ကနေ17:00အထိလိုင်းဒိုမီတာ3251တို့ကနေပြန်ပြီးတော့နားဆင်နိုင်ပါရဲ့ရှင်။အခုတော့အစီအစဉ်ဒီအဆုံးသတ်သေးခင်ကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးပါမယ်။
တရုတ်နိုင်ငံကဆုရှယ်ရကြောင့်အာရှဈေးကွက်ဟာဒီကနေ့အင်္ဂါနေ့မှထပ်မံထိုးချသွားခဲ့ပြီး 9.6 ရာခိုင်နှုန်းနဲ့ဈေးပိတ်သွားခဲ့ပါတယ်။ရှန်ဟိုင်းပင်မအညွှန်းကင်ဟာဈေးဖွင့်ချိန်မှာထိုးချခဲ့တာဖြစ်ပေမဲ့4ရာခိုင်နှုန်းဝန်းကျင်ကျသွားပြီးတဲ့နောက်မှာအခြေအနေပြန်ပြီးကောင်းခဲ့ပါတယ်။နေကင်ပိုင်းအဆုရှယ်ရဈေးတွေထပ်ပြီးကျနေချိန်မှာဂျပန်နဲ့ဟောင်ကောင်ဈေးကွက်တွေမှာတော့ထိုးရောက်တာတွေတွေ့ရတယ်လို့ဈေးပြန်ကောင်းလာခဲ့တာတွေလည်းရှိပါတယ်။ကိုရီးယားကျွမ်းဆွင်မှာအခုနောက်ဆုံးကြုံတွေ့နေရတဲ့တင်မာမှုတွေကို short ချနိုင်ရဲ့သဘောတူညီချက်တစ်စိတ်တစ်ပိုင်းအရမြောက်ကိုရီးယားဘက်ကတောင်ကိုရီးယားကဝါရဖြန်အတန်းလွှင့်ချက်တွေဒီကနေ့ပဲရဆိုင်လိုက်ပါတယ်။မြင်းမြုံမိုင်းမြောက်ကိုရီးယားဘက်ကလည်းမကြသေးခင်တုန်းကတောင်ကိုရီးယားစစ်သားနှစ်ယောက်ကိုလက်အင်ကာချို့တက်ခဲ့ရတဲ့မြင်းမြုံမိုင်းပောက်ကွက်မှုနဲ့ပတ်သက်ပြီးစိတ်မကောင်းဖြစ်ရကြောင်းပြောဆိုခဲ့ပါတယ်။စင်ကာပူအစိုးရကစက်တင်ဘာလ17ရက်နေ့မှာအထွေထွေရွေးကောက်ပွဲလုပ်မယ်လို့ဒီကနေ့အင်္ဂါနေ့မှာကြေညာလိုက်ပါတယ်။အခုကျင်းပမယ့်ရွေးကောက်ပွဲဟာနှစ်ပေါင်း50ကြာစင်ကာပူနိုင်ငံရဲ့မူဝါဒချမှတ်မှုကိုစုံမိုးထားတဲ့လက်ရှိအနာရပြည်သူ့လှုပ်ရှားမှုပါတီ PAP အတွက်စမ်းသပ်ပွဲတစ်ခုဖြစ်လာမယ်လို့မျှော်လင့်နေကြပါတယ်။နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းကဒမ်မာတူရုမြို့ကဘတ်စကားကြီးဝင်ပေါက်နေရာမှာအသေးခံဘုံခွဲသူအမျိုးသမီးတူကဘုံဖောက်ခွဲခဲ့တဲ့အတွက်အနည်းဆုံး5ဦးသေဆုံးခဲ့ရတယ်လို့ရဲတွေကပြောပါတယ်။ဘယ်ဖွဲ့စည်းကတိုက်ခိုက်တယ်ဆိုတာတော့မသိရသေးပါဘူး
။သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကတော့မက်ခင်ဖြူထွေးဖြစ်ပါတယ်ရှင်။အင်ဂျင်နီယာက Skip 6ဖြစ်ပါတယ်။ ဗီယိုအမေရိကန်တမနက်ခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ3240 4850နဲ့လိုင်းလံမီတာ190တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်လည်း VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကအထူးပဲကျေးဇူးတင်ပါတယ်။ကျမသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.